Welcome to the Voice of America in Burmese.
Mingla nan king up, yeah, you American time, you are rising on a town such a kuni. No, we mala such a yet, thought Johnny Menakin season, who started tolling Bini Bari, and do vida. Nasali, Lizzie, Mazet, Tijukani, Payu, Nasin, and Yadalu, VOA Facebook Samina, VOA Burmese News Malay, a China de Bini, Nasin, and Yabarak, yeah. General Samu Wakna, Kumakin, Sisinego, Dow, you can set Bimava.
Mingla Washin, Tamara Kimutaba, Dominican Trinago, Gojong, and Ned to Jenya Bimava. Sorry, the rent out, Jamel Casho Jigo, Tapemua, Pawanello, Suswe Kayadu, Sorry Nangana, Sakonugo, American Piran Suga, Ayu, Dankar Labari, Bangladesh Mema, Nananga Tabotu Nijaya, Runja Doka Derry, Pianpo Yema, a season ha, Maomian Gabau, Tilo Tuja at the Rinne Jama, Mako Samoe.
Okay, come back, yeah, I do drainage in Yabi, Nasin Yam, Drin or Rema Suin, Bingladesh Nangama Yoni, the Doka Derry, Pian Lekambu, Mimaning and Becca, Pinsin Tabi me. ပြန်လာမဲ့သူမရှိဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကတော့ဆက်လက်ပြီးစတန်ဘိုင်းကျွန်တော်တို့စောင့်နေမှာဖြစ်ပါတယ်ဒါကတော့ဒီတစ်ဖက်ကဒါစီယုံနာနဲ့ပါနိုင်ပါတယ်နောက်အင်ဂျီအိုစီရဲ့ပြေးဆိုပြေးဆိုဆောင်ပြောင်းနိုင်ငံသားရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးကိုအမေရိကန်ကဆက်ပြီးတော့အားပေးနေတယ်လို့ရိုဟင်ဂျာတွေတိုင်းနဲ့ချီပြီးတော့ထွက်ပြေးသွားအောင တူနဲ့နေထိုင်နေတဲ့မြန်မာတွေကိုမြန်မာတန်ရုံနဲ့မြန်မာရွှေပြောင်းလူသမားအခွင့်ရေးကွန်ရက်တူကပူးပေါင်းပြီးတော့မြန်မာနိုင်ငံဘက်ပြန်ပို့ခဲ့တယ်ဆိုတဲ့သတင်းတော့စာရာတွေပါဝင်စိတ်ဝင်စားဖို့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာနဲ့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းတော်စတဲ့ပတ်စဉ်စီစဉ်နေတင်ဆက်ပေးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
တူရကီနိုင်ငံအစ္စတန်ဘူမြို့တော်က sorry ကောင်းစီရုံးမှာ sorry သတင်းတောက်ဂျမယ်ခါရှူဂျီကိုတပ်ဖြတ်မှုမှာပါဝင်တယ်လို့ဆွဆွဲခံရသူ sorry နိုင်ငံသား18ဦးကို American ပြည်ထောင်စုကအရေးယူလိုက်တယ်လို့ကြေညာပါတယ်။အရေးယူခံရသူတွေထဲမှာ sorry အင်ရှိမင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ထိတ်တန့်လက်ထောက်အရာရှိဟောင်း Sot El Khatani အပြင် sorry ကောင်းစီဝင်ဘိုးချုပ်ကြီးမိုဟာမက် Elတာဘီလိုလည်းပါဝင်ပါတယ်အခုလိုအရေးယူတန်ခတ်ခံရသူတွေဟာအမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးအလုပ်လုပ်နေသူသတင်းတောက်ကိုပြစ်မှတ်ထားပြီးရက်ဆက်စွာတပ်ဖြတ်ခဲ့သူတွေဖြစ်တဲ့အတွက်သူတို့ရဲ့လုပ်ရက်အတွက်အကျိုးဆက်ကိုရင်ဆိုင်ရမှာဖြစ်ကြောင်းဗန်ဒါယီဝန်ကြီးစတီဗ်မနိုချင်ကကြက်တပရင်းနေထုတ်ပြန်တဲ့ကြေညာချက်မှာပြောကြားခဲ့ပါတယ်ဆိုးရတဲ့လူခွင့်ရချိုးဖောက်သူတွေနဲ့အာဂရီလိုက်စားသူတွေအပေါ်မှာပြစ်မှတ်ထားအရေးယူတဲ့ Global Magnitsky လူခွင့်ရဆိုင်ရာဥပဒေအရဒီ sorry နိုင်ငံသား18ဦးကိုအရေးယူတန်ခတ်ခဲ့တာဖြစ်ပါတယ်။ဒါဟာ sorry Arabia အပေါ်မှာ American ဘက်ကရှာရှာပါပါအရေးယူမှုဖြစ်တာကြောင့်အံ့အားသင့်စေတဲ့အရေးယူတန်ခတ်မှုတစ်ခုလည်းဖြစ်ပါတယ်။ဒီသတင်းတောက်တည်ဆုံးမှုမှာတာဝန်ရှိနေသူတွေကိုဆက်လက်ရှာဖွေဖော်ထုတ်သွားမှာဖြစ်ကြောင်းလည်းဝင်းဒီမနူချန်ကပြောကြားခဲ့ပါတယ
်။သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ဒုတိယအကြိမ်တွေ့ဆုံပြခဲ့ရင်မြောက်ကိုရီးယားမှာရှိနေတဲ့နျူကလ িয়ার လက်နက်ထရှိရာနေရာတွေရဲ့အသေးစိတ်စီးရင်တွေကိုရရှိစေလိမ့်မယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောလိုက်ပါတယ်။နောက်နှစ်စောပိုင်းတွေ့ဆုံဖို့စီစဉ်ထားတဲ့အဲ့ဒီထိပ်သီးဆွေးနွေးပွဲမှာဒီနျူကလ িয়ার စခန်းတွေကိုဖော်ထုတ်မှာဖြစ်တယ်လို့ NBC ရုပ်မြင်သံကြားနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမ်းမှာမိုက်ပန့်စ်ကအခုလိုပြောသွားခဲ့တာပါ။ဒါပေမဲ့ဒီစီးရင်ကိုထိပ်သီးဆွေးနွေးပွဲမတိုင်ခင်တောင်းခံမှာတော့မဟုတ်ဘူးလို့ဆိုပါတယ်။လနဲ့စကန်ပေါ်ထိုးရေးဟာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဖက်သိမ်းရေးအတွက်ပထမခြေလှမ်းဖြစ်တယ်လို့ယူဆထားကြတာပါဒုသမ္မတမိုက်ပန့်ဆက်မြောက်ကိုရီးယားအရာရှိကြီးတူတွေ့ဆုံမဲ့အစီအစဉ်တရက်ကိုဒီအကြောင်းတစုံတရာမပြဘဲနဲ့ဖက်သိမ်းခဲ့ပါတယ်ဒါပေမဲ့သမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအနေနဲ့မရှိတော့ဘူးလို့အကောင်းမြင်ပြောကြားခဲ့ပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနေဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မော်လာရဲ့စုံစမ်းမှုတွေအဆုံးသတ်ဖို့အတွက်နှိကပ်လာနေပြီဖြစ်ကြောင်းအရေးရောင်းနေတွေ့နေရပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကြက်တပရင်းနေမှာပဲဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ဝေဖန်ပြောဆိုလိုက်ပါတယ်စုံစမ်းမှုမော်လာရဲ့စုံစမ်းမှုတွေဟာ18လတဲ့ကိုရောက်လာနေပြီဖြစ်ပြီးဒီကိစ္စကနိုဝင်ဘာလ6ရက် တတန်ဝက်ရွေးကောက်ပွဲကြောင့်လူတွေရဲ့စိတ်ဝင်စားမှုကိုလျော့ပါတွားစေခဲ့တာဖြစ်ပါတယ်။ဒါဟာလာမယ့်အဓိကရွေးကောက်ပွဲကာလမှာနိုင်ငံရေးအရအတိမ်းဆောင်မခံတဲ့ကိစ္စရပ်တွေကိုလျော့ပါစေဖို့အတွက်တရားရေးဌာနရဲ့ကြိုးပမ်းမှုတစ်ခုကလည်းတစိတ်တပိုင်းဖြစ်ရှိနေတာဖြစ်ပါတယ်။ဒါပေမဲ့အခုမကြားခင်မှာပဲတိုးတက်မှုတွေတွေ့လာရနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။
ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်မူကြမ်းကိုညှင်းပယ်တာဟာဗြိတိန်နိုင်ငံကိုလုံးဝမရေရာတဲ့လမ်းကြောင်းပေါ်ကိုတွန်းပို့လိုက်တာဖြစ်လိမ့်မယ်။အဲဒါကြောင့်ဒါကိုအတီးပြုတ်မှုရအောင်ဆက်လက်ကြိုးပမ်းသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကပြောလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂကနှုတ်ထွက်ရေးဆိုင်ရာဝန်ကြီးဒေါမီနစ်ရပ်နဲ့ပင်စင်ဝန်ကြီးအစ္စတာမက်ဗေးတို့ကြာသပတေးနေ့ကနှုတ်ထွက်သွားတဲ့အတွက်ဒီသဘောတူညီချက်ပေါ်မှာဒီပါလီမန်ရဲ့အတီးပြုတ်ချက်ရရှိရေးကလာလာနေသွားခဲ့ပါလေဝင်းကြီးချုပ်ထရီဆာမေကတော့ဒီသဘောတူညီချက်ကိုဒီဝင်းကြီးနှစ်ဦးမကြိုက်ဘူးဆိုတာကိုသူသိပေမဲ့လည်းဒါဟာဗြိတိန်နိုင်ငံအတွက်အကောင်းဆုံးသဘောတူညီမှုပဲလို့ဆိုပါတယ်ဥရောပသမဂ္ဂကခွဲထွက်ရေးလိုလားသူပါလီမန်အမတ်ဂျက်ဖ်ကော့ရီးစ်မော့ကနေပြီးတော့ဝင်းကြီးချုပ်အပေါ်မှာအယုံကြည်မရှိအဆိုတင်သွင်းဖို့တောင်းဆိုချက်ဟာလေထရီဆာမေအတွက်အထိနာစေခဲ့ပါတယ်တိုက်ခန့် Labour Party ခေါင်းဆောင်ဂျယ်မီကော့ဘန်ကလည်းဒီသဘောတူညီချက်ဟာအကြီးအကျယ်ဖြည့်ဆည်းထိခိုက်နိုင်တဲ့ဒီအမှားတရဖြစ်တယ်လို့ဆိုပါတယ်။ရှင်နဲ့မှာပဲဗြိတိန်ငွေကြေးပေါင်စတာလင်တန်ဖိုးကလည်းတိတိတသားကြဆင်းသွားခဲ့ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Bangladesh မြန်မာနှစ်နိုင်ငံသဘောတူညီချက်အရ Rohingya ဒုက္ခသည်တွေကို November 15ရက်ချက်တပရီနေ့မှာမြန်မာနိုင်ငံဘက်ကိုပြန်ပြီးပို့ဖို့အတွက်စတင်စီစဉ်ခဲ့ပေမဲ့အစီအစဉ်ဟာမအောင်မြင်ခဲ့ပါဘူး။ဒီအခြေအနေကိုကုလသမဂ္ဂဘက်ကဘယ်လိုရှေ့တိုးပြီးဆောင်ရွက်ဖို့ရှိပါသလဲ။ကုလသမဂ္ဂရုံးချုပ်က November 15ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရုံးပြောခွင့်ရ Stephen Dujarric ကအခုလိုပြောပါတယ်
။ There is a basic principle here.Is that any repatriation must be in line with international law. It must be voluntary.
ကျွန်တော်ရဲ့အခြေခံမူကတော့ပြန်ပြီးပို့မှုဟာပြန်ပို့မှုတိုင်းဟာနိုင်ငံတကာဥပဒေနဲ့အညီဖြစ်ရမှာပါ။တို့ရဲ့ဆန္ဒအလျောက်ဖြစ်ရမှာဖြစ်တယ်လို့ဂုဏ်သိက္ခာရှိရှိနဲ့တို့ရဲ့အိမ်ဒါမှမဟုတ်တို့ပြန်ခြင်းတဲ့နေရာတွေကိုပြန်ခွင့်ရှိရမှာဖြစ်ပါတယ်။ဒီကိစ္စကို UNHCR ကအနိကဆောင်ရွက်နေပါတယ်။ပြန်ခြင်းတယ်လို့ပြောတဲ့သူတယောက်မှမရှိဘူးဆိုတာခင်ဗျားတို့တွေ့ရပါလိမ့်မယ်။UNHCR နဲ့ UNDP တို့ကလည်းရခိုင်ပြည်နယ်တွေကနေရာအနှံ့ကိုမတော်ရောက်နိုင်သေးတယ်လို့အဲ့ဒီကအခြေအနေတွေကလည်းပြန်နိုင်လောက်တဲ့အနေအထားမရှိသေးဘူးလို့သူတို့ကပြောပါတယ်ဒီအခြေအနေတွေအတွက်အတွင်းမှုချုပ် Antonio Guterres ကအနိကဆောင်ရွက်နေတယ်လို့ဒါကို UNHCR ကနေဦးဆောင်ပြီးတော့လုပ်နေပါတယ်လို့ပြောတော်တာပါ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂ Agency ကတော့သဘောဆန္ဒအလျောက်ဌာနေပြန်နိုင်သူမရှိသေးဘူးလို့ပြောကြခဲ့ပါတယ်။ Bangladesh ဘက်ကအခုပြန်ပြီးပို့မဲ့သူစင်းကိုကြပန်းရွေးချယ်ခဲ့တာဖြစ်ပြီးအခုပြန်ပို့ရေးမှာသူတို့ပြန်ပို့ဖို့အတွက်အကုန်စီစဉ်ပေးပေမဲ့ဆန္ဒအလျောက်ပြန်ချင်တဲ့သူမရှိဘူးလို့လည်း Bangladesh ဘက်ကပြောပါတယ်။မြန်မာစိုးရတာဝန်ရှိသူတွေကတော့ဒုက္ခသည်တွေတဲကပထမဆုံးပြန်လည်လွှဲပြောင်းပေးမယ်သူတွေကိုလက်ခံဖို့အတွက်ပြန်ဆင်ဆောင်ဆိုင်နေကြတာဖြစ်ပါတယ်။ဒါပေမဲ့ Bangladesh ဘက်ကတအူးမှပြန်လည်လွှဲပြောင်းတာမရှိခဲ့တယ်လို့ဒုက္ခတဲ့ပြန်ပို့ရေးမှာ Bangladesh ဘက်ကအစီအစဉ်ကိုလိုက်နာဆောင်ရွက်မှုတွေအားနည်းခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကကျေတပရီနေနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါ့အပြင် Bangladesh မှာခိုလုံနေတဲ့ဒုက္ခသည်တွေထဲမှာအမျိုးအစား၃မျိုးရှိတယ်လို့မြန်မာဘက်ကသတ်မှတ်ထားတာဖြစ်ပြီးဒီထဲကဌာနေပြန်လို့သူတွေကိုဦးစားပေးရွေးချယ်ပြီးပြန်ပို့တင်တယ်လို့လည်းဦးမြင့်သူကပြောကြားခဲ့တာပါ
American to Tamara Mike Pence ကတမရဒေါ်နယ်ထရမ့်အစိုးရအနေနဲ့ရှစ်တောင်အာရှရဲ့ digital နဲ့မြို့ပြအခြေခံရန်ရစီမံကိန်းဖွံ့ဖြိုးရေးကိုထောက်ကူပေးသွားမယ်လို့ကန့်လန့်ခဲ့ပါတယ်။ American ASEAN Smart City မဟာမိတ်ဆောင်ရွက်ချက်အသစ်ကိုစင်ကာပူနိုင်ငံမှာကျင်းပတဲ့ American ASEAN ထိပ်သီးညီလာခံမှာသူတမရ Mike Pence ကအခုလိုမျိုးကြေညာခဲ့တာပါ။ဒီကြိုးပမ်းမှုအရရှစ်တောင်အာရှမှာ digital အခြေခံရန်ရအစောက်ဦးဖွံ့ဖြိုးတိုးတက်မှုနဲ့လုံခြုံမှုအတွက်အမေရိကန်ကယင်းနှိမ့်မြှုပ်နှံမှုတွေထပ်ပြီးတော့လှုပ်ဆောင်သွားဖို့ရှိရပါလေ။အ ာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူနိုင်ငံကပြီးခဲ့တဲ့ဒီအပီလအတွင်းအရှိတောင်အာရှမှာ Smart Cities မြို့ပေါင်း26မြို့ပါဝင်မဲ့ကွန်ရက်ဖန်တီးရေးကိုအဆိုပြုခဲ့တာဖြစ်ပါတယ်အဲ့ဒီအစီအစဉ်ထဲမှာမြန်မာနိုင်ငံကရန်ကုန်မန္တလေးနဲ့နေပြည်တော်မြို့တွေလည်းပါဝင်ပါတယ
်နိုဗင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့ American တက်တန်းဝက်ရွေးကောက်ပွဲချက်လက်တွေပြည်내တချို့မှာဆက်လက်ရေးတွက်နေဆဲဖြစ်ပြီး Florida ပြည်내မှာလည်းပြန်လည်ပြီးရေးတွက်နေရပါတယ် Florida ပြည်내မှာပြည်내အုပ်ချုပ်ရေးမှူးယာဒူးအတွက်အခုဒီအဖြစ်မထွက်သေးပါဘူးအထက်လွှတ်တော်အတွက်ဝင်ရောက်ရွေးခံတဲ့ Republican Party ကအုပ်ချုပ်ရေးမှူး Rick Scott ကမဲရေအတွက်12,500နဲ့လက်ရှိ Democratic Party ကအထက်လွှတ်တော်မှာ Bill Nelson တဲ့အနည်းငယ်အသာစီးရနေတာဖြစ်ပါတယ် New Jersey ပြည်နယ်မှာတော့ Democrat တွေဘက်ကအနိုင်ရသွားပါတယ်နိုင်ငံရေးအတွေ့အကြုံနှုတ်နယ်သေးတဲ့ Democratic Party ဝင် Andy Kim ဟာ New Jersey ပြည်နယ်တက်တရမြောက်အောက်လွှတ်တော်နေရာအတွက်ရှင်ပြိုင်မဲဆန္ဒနယ်မှာလက်ရှိ Republican အမတ် Tom MacArthur ကိုအနိုင်ရသွားတာဖြစ်ပါတယ်ဒါကြောင့်အောက်လွှတ်တော်မှာနေရာအများစုရထားတဲ့ Democrat တွေအနေနဲ့လွှတ်တော်ကိုယ်စားလှယ်နေရာနောက်ထပ်တစ်နေရာထပ်ပြီးရသွားတာပါ Kim ဟာသမ္မတဟောင်း Obama အဆိုအရအဖွဲ့လက်ထက်ကအမျိုးသားလုံခြုံရေးလက်ထောက်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ကိုရီးယားနယ်ပေါ်ကင်မာနယူးဂျာစီပြည်နယ်ပထမဆုံးအာရှအမေရိကန်ကွန်ဂရက်စ်လွှတ်တော်အမတ်လည်းဖြစ်ပါတယ်။တက်တန်းဝက်ရွေးကောက်ပွဲတွေကျင်းပခဲ့တာတပတ်ကျော်ကြာလာခဲ့ပေမယ့်မဲရလက်တွေကိုရေးတွက်နေရဆဲဖြစ်ပြီး Republican ဘက်ကအထက်လွှတ်တော်မှာလက်ရှိနေရ51နေရာအပြင်နောက်ထပ်3နေရာရနိုင်ချေရှိနေပါတယ်
။ American ပြည်တော်စုမှာခလုံးခွင့်ရဖို့မက္ကဆီကိုနယ်စပ်မှာစောင့်ဆိုင်းနေကြတဲ့သူတွေရာနဲ့ချီရှိနေပြီးတော့နယ်စပ်ကတိတရားတစ်ခုကိုရောက်နိုင်မှုအရေးတဦးကိုမက္ကဆီကိုငွေ3ပီဆိုအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်25ဆင့်ပေးပြီးတော့ဂိတ်ကိုဖြတ်နေကြပါလေ။နေကလည်းပြင်းအေးကလည်းအေးနေတဲ့ရာသီဥတုမှာအရိတ်ကလည်းမရှိပဲခလုံးခွင့်ရဖို့ကြိုးပမ်းကြမဲ့သူတွေဟာတန်းစီစောင့်ဆိုင်နေကြပါလေ။ဒီလူတွေထဲမှာကလေးငယ်တွေလည်းပါဝင်ကြပြီးတော့ဒီနေဆက်တရားမှာအချိန်တစ်ဖက်နှီးပါစောင့်ဆိုင်နေကြတဲ့သူတွေက200လောက်ရှိနေပါလေ။ချင်းနေကမကောင်းမှုဆိုရင်လည်းအမေရိကန်မှာခလုံးခွင့်ရဖို့ကြိုးစားကြမယ်သူတွေကလက်လျှော့မဲ့ပုံတော့မမြင်ရပါဘူးခလုံးခွင့်ရရေးကြိုးပမ်းကြမယ်သူတွေကကိုယ့်ဘာသာကိုယ်ယာယီတဲတွေထိုးပြီးတော့ကြုံတို့နေကြတာပါမက္ကဆီကိုနိုင်ငံကရရှိတွေကတော့ဒီသူတို့ကိုလုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ပေးနေပါတယ်နေဆက်မှာအမေရိကန်တပ်ဖွဲ့ဝင်တွေက8,900လောက်လောလောဆယ်ချထားပါတယ်အမေရိကန်ဒီစစ်သားတပ်ဖွဲ့ဝင်ဦးရေကိုအခုထပ်ပို့ပြီးတော့တုံ့ပြန်ချထားမယ်လို့လည်းအမေရိကန်ကာကွယ်ဝင်ကြီးဂျမက်တစ်ကဗိုလ်တပုနေတော်ကပြောထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဥပဒေအရဆိုလို့ရှိရင်အမေရိကန်နိုင်ငံတွင်းစတင်ဝင်ရောက်လာခဲ့ပြီးတော့ကိုယ့်နိုင်ငံကိုပြန်ရင်အန္တရာယ်ရှိတယ်လို့စိုးရင်ရတဲ့သူဘသူမဆိုခလုံးခွင့်လျှောက်ထားနိုင်ပါတယ်။လက်ရှိအမေရိကန်ရဲ့မူဝါဒအရလေဒီနိုင်ငံအတွင်းဝင်ရောက်လာသူတွေကိုဝင်ရောက်နေတဲ့အချိန်မှာပဲဒီတရားမဝင်ရောက်လာတဲ့အချိန်မှာပဲဖမ်းဆီးပိုင်ခွင့်ရှိနေပါတယ်။
Direct from Washington, the voice of America, VOA.
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုချိန်ရဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးပထမဦးဆုံးနေ့လုပ်ငန်းစဉ်မှာအောင်မြင်ဖြစ်ရတာဟာဘင်္ဂလားဒေ့ရှ်ကြောင့်ဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကဖြစ်တင်ခဲ့ပေမဲ့မြန်မာဘက်ကကိုယ်ဆန္ဒနဲ့ကိုပြန်ကျင်တဲ့ရိုဟင်ဂျာတွေရောက်လာတာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်။ရိုဟင်ဂျာတွေဘက်ကတော့သူတို့ရဲ့ရတဲ့နဲ့အခွင့်အရေးမရဘဲနဲ့တော့မြန်မာဘက်ကမပြန်လိုဘူးလို့ညှင်းဆန်နေစေဖြစ်ပါတယ်။အပြည့်စုံကိုကိုညာဝဲအောင်တင်ပြထားတာကိုနားဆင်ပါခင်ဗျာ
။ဟုတ်ကဲ့ပါ။ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာတွေတဲကပထမဆုံးအတုကိုနိုဝင်ဘာ15ကြာသပတေးနေ့ကမြန်မာနိုင်ငံဘက်ပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့ပြန်လာသူတယောက်မှမရှိခဲ့ပါဘူး။ဒုက္ခသည်တွေဒီလိုပြန်မလာတာဟာINGO နိုင်ငံတကာအဖွဲ့အစည်းတွေကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံသားဦးဝင်းကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ်
ကျွန်တော်တို့ဘက်ကတော့ဒီနေ့စပြီးတော့လက်ခံဖို့သဘောတူထားတဲ့အတွက်ကျွန်တော်တို့ဘက်ကတော့ဆက်လက်ပြီး stand by ကျွန်တော်တို့စောင့်နေမှာဖြစ်ပါတယ်ဒါကတော့ဒီတစ်ဖက်ကဒါစီယုံနာလည်းပါနိုင်ပါတယ်နောက် INGO ရဲ့ပေးဆိုလုံဆောင်မှုကြောင့်လည်းဖြစ်နိုင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒုက္ခသည်တွေအိမ်ပြန်ရေးအတွက်လိုအပ်တာမှန်သမျှစီစဉ်ဆောင်ရွက်ထားပေမဲ့တဦးတယောက်မှရောက်မလာဘူးလို့ရိုဟင်ဂျာဒုက္ခသည်ဆိုင်ရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးအဘူခလမ်ကသတင်းတောက်တွေကိုပြောပါတယ
် Our logistical and other facilities are in place in camp 22 my colleagues are to receive any refugee or rohingya people who may come up
အရင်ကစီစဉ်ထားတဲ့အတိုင်းပဲပြန်ပို့ရေးလုပ်ငန်းစဉ်တွေကိုကျွန်တော်တို့ဘက်ကအစဉ်အသင့်လုပ်ထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်မှုလာတယ်ဆိုတာနဲ့လိုအပ်တာတွေဖြည့်ဆည်းဆောင်ရွက်ပေးဖို့ကို camp 22မှာအသင့်ပြင်ထားတာပါ ကိုယ်သဘောဆန္ဒနဲ့ပြင်ကျင်တဲ့သူပေါ်လာရင်တော့အဲ့လိုလူမျိုးကိုကျွန်တော်တို့ကဂုံတိတ်ခါရှိရှိလေးလေးဆဆနဲ့နေဆက်လွဲပြောင်းရေးစခန်းကိုခေါ်သွားပြီးတော့ပို့ပေးမှာပါကျွန်တော်တို့ဘက်ကတော့အတင်းကျပ်ပြန်မပို့ဘူးဆိုတဲ့မူကိုလိုက်နာသွားမှာပ
ါဦးချင်းပရန်ရိုဟင်ဂျာဒုက္ခသည်စခန်းတွေကလူမှုအတိုင်းပိုင်းခေါင်းဆောင်တူဦးဖြစ်တဲ့ကိုယူဆွတ်ကတော့သူတို့ရတဲ့နဲ့အခွင့်အရေးတွေမရဘဲမြန်မာနိုင်ငံဘက်ကမပြန်လို့ဘူးလို့ညင်းဆန်ပါတယ
်ဆော်ကာရဲအရတ်တလီကာကွန်ပလစ်ကိုလည်းအရတ်လူဂျေဘဒွန်းလာဂါရီတဲ့ဘီဂင်းကွန်ပလစ်အရှေ
ဘင်္ဂလားဒေ့ရှ်ဆိုရကပြန်မဲ့လူစင်းကိုတရားပြုစုထားပြီးသားပါမြန်မာနိုင်ငံဘက်ပြန်မဲ့သူတွေအတွက်ကားနဲ့အဆင့်တင်ပြင်ထားပါတယ်ဒါပေမဲ့ကျွန်တော်တို့လူတွေပြောနေတာကသူတို့တောင်းဆိုတာတွေကိုမြန်မာဘက်ကမလက်ရောဘူးဆိုရင်သူတို့ပြန်မှာမဟုတ်ဘူးလို့ဆိုပါတယ်ကျွန်တော်တို့ကတော့နိုင်ငံသားဖြစ်ခွင့်ရရင်ပြန်မှာပါယာယီစခန်းတွေမှာမနေလိုပါဘူးကျွန်တော်တို့ပိုင်တဲ့မူလနေရာကိုပြန်ပြီးတော့သွားချင်ပါတယ်ဒါတွေကိုလက်ရောမယ်ဆိုရင်ကျွန်တော်တို့ပြန်ကြမှာပ
ါဒုက္ခသည်တွေအနေနဲ့သူတို့ကိုယ်ပိုင်ဆုံးဖြတ်ချက်ကအရေးကြီးတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိနေတဲ့ UNHCR ပြောခွင့်ရပုဂ္ဂိုလ် Chris Melzer ကပြောပါတယ
် The decision to return home or not is the probably most important decision a refugee can make it impacts
နေရာကိုပြန်ရေးမပြန်ရေးဆိုပြီးဒုက္ခသည်တွေကိုယ်တိုင်ကဆုံးဖြတ်တာဟာစိတ်ကိုအရေးကြီးပါတယ်ဒါကသူတို့ရဲ့လူငယ်ရေးသူတို့မိသားစုတွေလူငယ်ရေးနဲ့လည်းဆက်ဆိုင်တယ်လို့သူတို့ပြန်သွားရင်ဘယ်မှာအခြေချရမလဲဆိုတဲ့သတင်းအချက်အလက်တွေတောင်းဆိုနေတဲ့ကိစ္စကိုလည်းကျွန်တော်တို့ထောက်ခံပါတယ်
။ဘင်္ဂလားဒေ့ရှ်မြန်မာနှစ်ဖက်အာဏာပိုင်တွေကတော့ရိုဟင်ဂျာတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုဆက်လုပ်သွားမယ်လို့ပြောနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကအနီးကပ်စောင့်ကြည့်နေတယ်လို့ကုလအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူဂျာရစ်ကနိုဝင်ဘာ15ရက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကုလသမဂ္ဂလူအခွင့်အရေးနဲ့ဒုက္ခသည်များဆိုင်ရာအကြီးအကဲတွေရဲ့တိုက်တွန်းချက်တွေကိုလေးစားလိုက်နာပြီးရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ကိုလောလောဆယ်မှာရပ်ဆိုင်းထားတဲ့နယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AI ကလည်းနိုဝင်ဘာ15ရက်နေ့ကထပ်မံတိုက်တွန်းပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေရဲ့လုံခြုံရေးသူတို့ရတင်ရထိုက်တဲ့အခွင့်အရေးတွေကိုအမှတ်ကန်ချက်မပေးမချင်းအခြေအနေတွေဟာလုံခြုံစိတ်ချမှုမရှိသေးဘူးလို့AI အဖွဲ့ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဆက်တည်းပြောရမယ်ဆိုရင်ရိုဟင်ဂျာတွေတိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားရအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ချက်ကိုအမေရိကန်ကရှုံ့ချတဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအမေရိကန်ကဆက်ပြီးတော့အားပေးနေပါတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ကပြောလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့ဒုတိယသမ္မတမိုက်ပင့်စ်တို့အာဆီယံထိပ်သီးအစည်းအဝေးကာလအတွင်းတွေ့ဆုံပြောဆိုခဲ့တဲ့အကြောင်းကိုဒုတိယသမ္မတကသတင်းကြောက်ဒီကိုပြန်ပြီးတော့ပြောပြခဲ့တာဖြစ်ပါတယ်ဒီအကြောင်းကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ
်စင်ကူနိုင်ငံမှာကျင်းပခဲ့တဲ့33ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းအမေရိကန်ဒုသမ္မတမိုက်ပင့်စ်နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့အင်္ဂါနေ့မှာတည်ထံတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုတွင်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စဖမ်းဆီးခံ Writers တွေနောက်နှစ်ဦးပြန်လွတ်မြောက်ရေးကိစ္စတွေကိုလည်းပြောဆိုခဲ့ကြပါတယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုလည်းဒုသမ္မတမိုက်ပင့်စ်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
် I thought that it was important for us not only to continue to support democratic reforms in Myanmar also known as Burma
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ကြောင်းလဲမှုတွေကိုဆက်ပြီးအားပေးထောက်ခံသွားမှာဖြစ်တယ်လို့မြန်မာပြည်တွေကရိုဟင်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ပြည်ရောက်သွားအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုလည်းအမေရိကန်ကရှုတ်ချတယ်ဆိုတာရှင်းအောင်ပြောချင်ပါတယ်ဒါကကျွန်တော်တို့အတွက်အရေးကြီးပါတယ
်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စနဲ့ပြစ်ရှိတဲ့သူတွေကိုအရေးယူဖို့လဲအမေရိကန်ဘက်ကလိုလားတဲ့အကြောင်းဒုသမ္မတမိုက်ပင့်စ်ကဒေါ်အောင်ဆန်းစုကြည်ကိုတိုက်တွန်းခဲ့တယ်လို့ဆိုပါတယ
် I reflected with some pride today the United States is the number one contributor to humanitarian aid in Bangladesh
အမေရိကန်ပြည်ထောင်စုရဲ့ဂုဏ်ယူစရာလုပ်ရတဲ့ပတ်သက်တာတချို့ကိုလည်းကျွန်တော်ဒီကနေ့ပြောခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေအတွင်းအမေရိကန်ပြည်ထောင်စုကနံပါတ်1နေရာကအကူအညီပေးနေတာပါအဲဒီမှာရိုဟင်ဂျာ9သိန်းရှိပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကျွန်တော်ကိုပြောတာကကိုယ့်သဘောနဲ့ကိုရခိုင်ပြည်နယ်ထဲပြန်လာကြမဲ့ရိုဟင်ဂျာတွေဒီကနေ့ကစပြီးရှိလိမ့်မယ်လို့ဆိုပါတယ်ဒီလိုမျိုးတွေကြားရဖို့ကျွန်တော်တို့ဘက်ကတိုက်တွန်းနေတာပါတစ်ချိန်တည်းမှာပဲအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေအရရေးယူဖို့ကိုလည်းကျွန်တော်တို့တိုက်တွန်းပါတယ်။ဒါကလည်းအမေရိကန်အတွက်အင်မတန်အရေးကြီးပါတယ
်။အဖမ်းဆီးခံရတဲ့ Writers သတင်းတောင်နှစ်ဦးကိုပြန်လွှတ်ပေးရေးကိစ္စနဲ့ပတ်သက်ပြီးလဲဒုသမ္မတမိုက်ပင့်စ်ကဒေါ်အောင်ဆန်းစုကြည်ကိုတိုက်တွန်းခဲ့ပါတယ
်။ I also raised the issue of two journalists who were jailed last fall for reporting on the ethnic cleansing that had clearly taken place.against the Rohingya people.
ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးလုပ်တာနဲ့ပတ်သက်ပြီး သတင်းနဲ့တင်ပြဖို့လုံနေတုံးပြီးကြတဲ့နှစ်ကုန်ပိုင်းကအဖမ်းဆီးခံရတဲ့သတင်းတောက်နှစ်ဦးကိစ္စကိုလည်းကျွန်တော်ပြောခဲ့ပါတယ်သူရဲ့လူငင်းချမ်းသာခွင့်ပေးနိုင်တဲ့အာဏာကိုအသုံးပြုပြီးဒီသတင်းတောက်နှစ်ဦးလွတ်မြောက်ရေးကိုလှုပ်ဆောင်ဖို့ကိုလည်းရောင်ဆန်းစုကြည်ကိုကျွန်တော်တိုက်တွန်းခဲ့ပါတယ်သူကျွန်တော်ကိုပြန်ပြောတာကသတင်းတောက်နှစ်ဦးဆွဲချက်တင်ခံရတဲ့ကိစ္စကရှုပ်ထွေးတဲ့အခြေအနေတွေရှိပါတယ်လောလောဆယ်မှာတော့အယူခံတင်ထားတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ
်အမေရိကန်ဒုသမ္မတမိုက်ပင်စ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အင်္ဂါနေ့ကတည်ထောင်တွေ့ဆုံမှုဟာဒေါအောင်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်နဲ့တွေ့ဆုံခဲ့ကြတာပါဒေါအောင်ဆန်းစုကြည်ကတော့မြန်မာနိုင်ငံရဲ့ပြည်ထနာကိုတခြားနိုင်ငံကသူတွေထက်သူတို့ပို့ပြီးတော့နားလည်သဘောပေါက်တယ်လို့တုံ့ပြန်ခဲ့ပါတယ်မြန်မာဆိုကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးနိုဝင်ဘာလ15ရက်နေ့မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာဒုက္ခသည်တွေကပထမတုံ့အနေနဲ့လူနဲ့ထောင်ပြန်လာဖို့စီစဉ်ထားတဲ့ကိစ္စကလည်းတကယ်တမ်းမှာမနေ့ကအထမမြောက်ခဲ့ပါဘူးမြန်မာစုရရဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့တခြားအစိုးရရရှိတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်ကတောင်ပြိုလက်ဝဲလက်ခံရေးစခန်းမှာမနေ့တုန်းကဆောင်ဆိုင်ခဲ့ကြပြီးမြဲလဲဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးတော့လွှဲပြောင်းပေးတာမရှိခဲ့ဘူးလို့နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်ကုကြောင်လင်းတင်ပြတော့တာဖြစ်ပါတယ်တို့ရရှိမှာခင်ဗျာထိုင်းနိုင်ငံစမုတ်စကွန်ခရိုင်မဟာချိုင်းဒေသမှာထိုင်းနိုင်ငံမှာနေခွင့်ဗီဇာတုတွေကင်ဆောင်ထားတဲ့မြန်မာရွှေပြောင်းအလုပ်သမား30ကျော်ကိုမြန်မာရွှေပြောင်းအလုပ်သမားအခွင့်ရေးကွန်ရက်နဲ့မြန်မာတပ်ရုံးတို့ပူးပေါင်းပြီးတော့ကယ်ဆယ်ထားပြီးတဲ့နောက်နိုဝင်ဘာလ23ရက်နေ့ကနေရက်ကိုပြန်ပို့ခဲ့ရမှာနိုဝင်ဘာလ14ရက်နေ့မှာတော့မြန်မာနိုင်ငံမြောက်ပိုင်းဘက်ကိုပြန်ပြီးတော့ရောက်ရှိသွားပြီလို့သိရပါတယ်အကြောင်းစုံကို VOA ထိုင်းအခြေစိုက်သတင်းတော့မအေးမှသတင်းပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ဖို့အတွက်ပွဲစားတွေကနေလုပ်ပေးတဲ့နိုင်ငံကူးလက်မှတ်ပေါ်မှာထိုင်းနိုင်ငံရဲ့ဗီဇာတုံးအတုတွေဖြစ်တယ်ဆိုတာကိုအလုပ်သမား60ကျော်ဟာမသိရှိခဲ့ပါဘူး။မဟာဆိုင်ဒေသမှာအလုပ်လုပ်ရင်းနဲ့သူတို့ကင်ဆောင်ထားတဲ့နိုင်ငံကူးလက်မှတ်တွေကဗီဇာတုံးတွေဟာအတုတွေဖြစ်နေတာကြောင့်စိတ်ယုံကနေအလုပ်ဆက်မခန့်တော့ဘူးလို့ပြောဆိုရကနေသူတို့သိရှိခဲ့ပြီးနိုဝင်ဘာလ4ရက်နေ့ကစပြီးထွက်ပြေးတင်ဆောင်ခဲ့တာပါ။အဲ့ဒီထဲက34ဦးကတော့မြန်မာရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်အဖွဲ့နဲ့ဆက်သွယ်ရခဲ့ပြီးသူတို့ကိုကူညီဆောက်ရှောက်မှုပေးခဲ့ပါတယ်။နိုဝင်ဘာလ23ရက်နေ့ကတော့သူတို့ကိုနေရရင်းကိုပြန်ပို့ခဲ့တဲ့အကြောင်းရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ဟုတ်ကဲ့တော့သူတို့ပြောတဲ့68ဦးဆိုတော့34ရက်ကျွန်တော်ဒီမှာအေကင်းလုံးကျော်ကရောက်လာပြီဆိုတော့ကျန်တဲ့လူတွေပဲမှလဲဆိုကျွန်တော်လက်ငံစုံစမ်းစစ်ဆေးတဲ့အခါမှာ22ဦးကတော့အဲ့ဒီနေ့ရက်နေ့နိုဝင်ဘာလ4ရက်နေ့မနေ့ပိုင်းမှာပဲတက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေရဲ့ဖမ်းဆီးအယူခြင်းကိုခံရရဆိုတော့ကျွန်တော်သိရပါတယ်။အဲ့တော့ကြံနေတဲ့လူဦးရေ73ယောက်ပဲမှာလဲလို့ကျွန်တော်ဆက်လက်ပြီးရှာဖွေစုံစမ်းတဲ့အခါမှာတော့သူတို့ရဲ့ကိုနီကိုဟန်နဲ့ဟိုချက်ပြေးတင်းချောင်းသွားတဲ့အကြောင်းမြန်မာပြည်ရောက်သွားတယ်လို့ပဲတချို့ကလည်းပြောနေကြပါတယ်။မြန်မာတန်ရုံကိုယ်စားလှယ်များနဲ့ကျွန်တော်အင်တာဗျူးအရင်နှင်းနေဆွေးနွေးဆုံးဖြတ်ပြီးမှဒီလူသားတွေကိုမြန်မာသူတို့ရဲ့စံတာတိုင်းမြန်မာနိုင်ငံအရောက်ပြန်လဲပို့ဆောင်လဲခြင်းဖြစ်ပါတယ်ခင်ဗျာ။အဲ73ရက်နေ့ပို့တဲ့အခါမှာ73ရက်ညှပ်လွတ်တဲ့အတွက်ကြောင့်14ရက်နေ့မနေ့မှရောက်သွားတယ
်သူတို့ကိုနိုင်ငံကူးလက်မှတ်လုပ်ပေးတာအပြင်ဗီဇာတုံးအတုတွေလုပ်ပေးခဲ့တဲ့မြန်မာနိုင်ငံသားပွဲစားလဲနိုဝင်ဘာလ4ရက်နေ့မှာပဲဖမ်းဆီးခံရပြီးစစ်ဆေးခံရဆဲဖြစ်တယ်လို့ဆိုပါတယ
်ဗာ4ရက်နေ့မှာအလုပ်သမားများနဲ့တပြိုင်နက်တည်းအဲ့ဒီမြန်မာနိုင်ငံတွေးဆောင်ဖျားယောင်းခေါ်လာခဲ့တဲ့ပွဲစားကိုလည်းနိုင်ငံနိုင်ငံလိုအစိုးရဖမ်းဆီးဆုံးနိုင်ထားပါတယ်ခင်ဗျာ
အဲ့ဒီတဲကဗီဇာတုံးအတူကြောင့်ဖမ်းဆီးခံရတဲ့မြန်မာရွှေပြောင်းလို့သမား22ဦးကတော့အခုတည်းကပြန်မလွတ်မြောက်သေးပဲဥပဒေအတိုင်းအရေးယူခံရပွဲရှိနေပါတယ်မြန်မာနိုင်ငံသားလို့သမားတွေဟာမသိနားမလည်တဲ့အတွက်ပွဲစားတွေကနေတဆင့်နိုင်ငံကူးလက်မှတ်လုပ်ကြတာတွေထိုင်းနိုင်ငံမှာအလို့အကန်ရှာဖွေဖို့တွေလုပ်ခဲ့ကြတာပါဒီအတွက်သူတို့တွေဟာလူကုန်ကူးခံရတာတွေလူပွဲစားတွေကတောတောင်တွေထဲမှာစွန့်ပစ်သွားကြတာတွေအပြင်အခုလိုမျိုးဗီဇာတုံးအတူကိစ္စတွေကြောင့်ဖမ်းဆီးခံရမှုတွေလည်းမကြာခဏဆိုသလိုရှိနေတာပါ။ထိုင်းနိုင်ငံတဲကိုဝင်လာချိန်မှာဗီဇာတုံးအတုဆိုတာမသိရှိပေမဲ့နိုင်ငံကူးစာအုပ်ထဲမှာပြည်ဝင်ခွင့်ဗီဇာတုံးအတုတွေလက်ဝယ်ကင်ဆောင်ထားတဲ့အတွက်ထိုင်းဥပဒေအတိုင်းအရေးယူခံခဲ့ရတာတွေလည်းရှိနေပါတယ်။ဒီပြဿနာတွေဖြစ်ပြီးထိုင်းနိုင်ငံထဲမှာအရေးယူခံရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလည်းဖြေရှင်းနိုင်တာတွေတိတ်မရှိသေးပါဘူး။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလူသမား3တန်းထက်မနည်းရှိနေပြီးတရားဝင်အထောက်အထားလက်မှတ်လုပ်ထားတဲ့သူအားလုံးပေါင်းရင်တော့တတန်းတသိန်းကျော်သာရှိပါတယ်ရှင
်။ဆရာရှင်များရှင်။ရခိုင်ပြည်နယ်ရေးပါဝင်မြန်မာနိုင်ငံကလူ့ကွင်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေချာမှာပါဝေဖန်တန်းတွေထွက်ပေါ်လာနေပါတယ်။မြန်မာနိုင်ငံတဝန်းကလူ့ကွင်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ် လုံးဆက်တွေတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်ပအဝင်ဆွေးနွေးပေးမယ့်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့ရဆိုရင်သောတာရှင်တို့အနေနဲ့မနေ့ကည9နာရီမတန်ခင် VOA ကိုအချိန်မီဆက်သွယ်ကြောက်ကိုထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းလောကတစ်ပတ်ကိုဆက်ပါမယ်စီးရီးယားပြည်တွင်းစစ်ရှစ်နှစ်ထဲကိုချင်းနှင်းဝင်ရောက်လာချိန်မှာအမေရိကန်အရာရှိတွေကရှေ့မှာဘလို့ဆက်လုသွားမယ်ဆိုတာကိုရှင်းလင်းပြောကြားလာပါတယ်အမေရိကန်ကြောတောက်နောက်ခံပေးထားတဲ့စီးရီးယားတပ်ဖွဲ့တွေအနေနဲ့ ISIS Islamic စစ်သွေးကြွတွေကိုဒီဒေသအတွင်းကနေတိုက်ထုတ်ဖို့ထိုးစစ်အသစ်မှာစတင်ဆင်နွှဲနေချိန်မှာအခုလိုရှင်းလင်းပြောပြလာတာဖြစ်ပါတယ်ဒီကြောင်း VOA သတင်းတောက် Elizabeth Chanoff သတင်းပေးပို့ထားတာကိုကိုဝင်းမင်းပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါဆီးရီးယားတပ်ဖွဲ့တွေအနေနဲ့ဂျကုတ်ကြခဲကြံနေသေးတဲ့ဒီ IS စစ်သွေးကြွတွေကိုနိုင်ငံရှေ့တောင်ပိုင်းကနေတိုက်ထုတ်ပစ်ဖို့ကြိုးပမ်းနေချိန်မှာအမေရိကန်ရှေ့ဆက်လုံမှာအတွက်ဆီးရီးယားဆိုင်ရာထူးတန်တမန် James Jeffrey ကအခုလိုရှင်းပြလိုက်ပါတယ
် What we're looking for is the enduring defeat of ISIS
ကျွန်တော်တို့မျှော်မှန်းထားတာကတော့ ISIS စစ်သွေးကြွတွေဆီးရီးယားနိုင်ငံနဲ့ရေရှည်မှာပြန်နှံလည်မထူနိုင်အောင်ထိဆီးရီးယားပြည်သူတွေဥဆောင်ပြီးကုလသမဂ္ဂကပံ့ပိုးပေးမှုနဲ့ပေါ့လေချိန်မုံပြစ်နိုင်မှုပါနောက်ကြောင်းပြန်မလှည့်နိုင်တဲ့အသည့်လောင်းထားတဲ့နိုင်ငံရေးလုပ်ငန်းစဉ်မျိုးရတဲ့အထိပေါ့လေပြီးရင်စစ်ပွဲအချိန်ရှော့ချသွားမှာပါ
2011ခုနှစ်ဒီဆီးရီးယားစစ်ပွဲတွေစတင်ကတည်းကဆိုရင်လူပေါင်း4သိန်းကျော်တည်ခဲ့ရပြီးအမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူပေါင်း5သန်းခန့်ထိလဲနိုင်ငံတဲကနေထွက်ပြေးခဲ့ကြပါတယ်ဒီလူသားအတိတ်ဒုက္ခရောက်မှုကြီးကိုကူညီပေးဖို့နိုင်ငံတကာဘက်ကအတက်နိုင်ဆုံးဆောင်ရွက်လာခဲ့ပေမဲ့ဆီးရီးယားအဆက်အစိုးရရဲ့ဒုက္ခသည်ပြန်ပို့ရေးပေါ်ပိတ်ဆို့ထားမှုတွေကြောင့်ဒီလူသားကဆူကြီးပို့ဆိုးလာနေတယ်လို့အမေရိကန်အရာရှိတွေကဆက်ဆွဲထားပါတယ်အမေရိကန်သမ္မတကြီး Jeffrey ကဆက်ပြီ
း The US government has not urged refugees not to return nor have we urged governments to try
အမေရိကန်အစိုးရအနေနဲ့ကတော့ဒုက္ခသည်တွေကိုမပြန်ကြပါနဲ့လို့မတိုက်တွန်းသလိုဆီးရီးယားအစိုးရအနေနဲ့လည်းဒုက္ခသည်တွေပြန်လာတာကိုပိတ်ပင်တားဆီးတာတွေလုပ်ဖို့မတိုက်တွန်းပါဘူးကျွန်တော်တို့ရည်တည်ချက်ကဒုက္ခသည်တွေသူတို့ဘာသာသူတို့ဆုံးဖြတ်ပါသူတို့ဆန္ဒအလျောက်ပြန်လာမျိုးသာဖြစ်ရပါမယ်လုံခြုံမှုရှိရှိပြန်သွားနိုင်တာမျိုးပါတိတ်ခါရှိရှိပြန်နိုင်တာမျိုးဖြစ်သင့်ပါတယ်အစာဖြတ်လိုက်တာကြောင့်တခြားရွေးစရာလမ်းမရှိတော့ပဲပြန်သွားလိုက်ရတာမျိုးတော့မဖြစ်သင့်ပါဘူ
းဒီဆီးရီးယားကိုရောက်နေတဲ့အမေရိကန်တပ်တွေဘယ်တော့ပြန်ဆုံမလဲလို့မေးရမှာတော့အမေရိကန်ရာရှိတွေက IS ရဲ့ရေရှည်ချင်းချောက်မှုပေါ်တာမူတည်တယ်လို့ပြန်ပြောခဲ့ပါတယ်သမ္မတကြီး Jeffrey ကပဲ
The enduring defeat is more than simply crushing the
ISIS ရဲ့အပေါ်ရေရှည်အနိုင်ရဖို့ဆိုတာက Euphrates မြစ်တစ်လျှောက်မြို့တွေမှာနောက်ဆုံးကျန်နေတဲ့တပ်စုတပ်ခွဲတွေကိုချိန်မုံပစ်တာထက်ပို့ပါတယ်နိုင်ငံအရှိမြောက်ပိုင်းမှာဆက်ရှင်တန်နေတဲ့နောက်ခြံအင်အားတွေကိုပါအသေးအချာချိန်မုံနိုင်တဲ့အထိလှုပ်သွားရမှာပါဒါကဒေသခံလုံခြုံရေးတပ်ဖွဲ့တွေအားကောင်းလာအောင်မြင့်တင်ပေးရတာပါ
အခုလိုချိန်မှာ2014ခုနှစ်တုန်းကဆီးရီးယားမှာဓာတ်ရုပ်လက်နက်နဲ့စူးစိုးဝါးအသေးပြောက်များအောင်တိုက်ခိုက်ခဲ့မှုတွေဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရှင်းနေမှာစုံစမ်းမှုအစ်စ်တွေစဖို့ဥရောပကဓာတ်ရုပ်လက်နက်ဆိုင်ရာအဓိကစောင့်ကြည့်အဖွဲ့တွေပြင်ဆင်နေကြပါတယ်ခင်ဗျာ
ISIS တွေကိုဆီးရီးယားနိုင်ငံကနေတိုက်ထုတ်ဖို့ထိုးစစ်ဖြင့်ဆင်နွှဲတဲ့အကြောင်းကိုဝင်းမင်းရှင်းပြသွားတာဖြစ်ပါတယ်။ VOA American တန်ကတောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြခင်ကြားကြရမယ်ဒုတိယနိုင်ဝက်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်အစီအစဉ်တွေနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA ရဲ့တောက်ကြနေမြန်မာပိုင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်နေတဲ့အတန်လိုင်းနေပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူပတ်စင်ကျမ်းမာရေးခဏမှာဆိုရင်တော့
လက်သေးကြီးစဲကကိုခန္ဓာကျမ်းမာရေးမှန်ဆိုလဲမှန်တယ်ပရင်းမောက်ဆိုလဲမှန်တယ်ပရင်းမောက်ကနေဒီအတွေ့ကိုလမ်းမြင်နိုင်လို့ကိုခန္ဓာအတွေ့မှာ
ဒါတော့လက်သေးကြီးစဲထင်းသိမ်းအကြောင်းနဲ့ပတ်သက်ပြီးတော့အပိုင်း3နောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်ဒါနဲ့အတူနန္ဒခင်အင်္ဂလိပ်စာသင်ခန်းစာနေဆက်ဒေသအခြေစိုက်တဲ့တိုင်းရင်းသတင်းတောက်တွေတင်ဆက်တဲ့သတင်းလွှာကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမထောက်လင့်ပြီးခင်မှာနောက်ထပ်သတင်းလွှာတစ်ပုဒ်ကိုကြားကြရပါမယ်ကဘာကြီးပူနွေးလာတဲ့အကျိုးဆက်အန္တရာယ်ကိုရှောင်ရှားနိုင်အောင်အရှိန်မြင့်ဆောင်ရွက်ဖို့အတွက်ရာသီဥတုပြောင်းလဲမှုဆိုင်ရာနောက်ဆုံးထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကဘာကိုပူနွေးစေတဲ့ကာဗွန်နဲ့အောက်ဆိုက်ဓာတ်ကိုသဘာဝတောအုပ်တွေကနေအကာအကွယ်ပေးနေတယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုအရှေ့ပိုင်းအပလာချီယန်တောင်တန်းတွေပေါ်မှာကြောင်မီးသွေးထုတ်ခဲ့တဲ့ကွင်းပြင်တွေမှာတစ်ပင်တွေပြန်ပြီးတော့ဆက်နေအောင်ကြိုးစားနေကြတဲ့အကြောင်းစတိတ်ဘာရာဂိုနာသတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ်ခင်ဗျာ
အနောက်ဗာဂျီးနီးယားပြည်နယ်မော်နန်ဂါဟီလာမြို့သားတစ်တော်ဒေါ်နယ်ထဲမှာလူတွေမခုတ်ဖဲထားတဲ့အသုံးမပြုသေးတဲ့တစ်ပင်တွေရှိနေပါတယ်အမေရိကန်တစ်တော်ဌာနကဇီဝဗေဒပညာရှင်ရှန်ဂျုန်းစ်ကခုလိုပြောပါတယ
် Living in the East there's not many places that you can go
ရှင်းပါပါဆိုရင်ဒီလိုမခုတ်ဖဲကြံတဲ့တစ်တော်တွေတိတ်မရှိတော့ပါဘူးဘေးဘဝင်းကျင်ကဒေါ်ဦးတွေပြီးခဲ့တဲ့ရာစုနှစ်တွေကခုတ်လဲခံခဲ့ရတဲ့အချိန်မှာမြေပုံချတာမှပြီးဒီတစ်ပင်တွေခုလိုကြံခဲ့တာလို့ဂျုန်းစ်ကပြောပါတယ်ထင်းယူပင်တွေကကဘာပြေကိုအပူငွေ့ပေးတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ကိုလေထဲကဆုပ်ယူပြီးမြေစီထဲမှာထိန်းထားနိုင်စွမ်းရှိတယ်လို့သူကပြောပါတယ
်။ See all that organic material.
ဘာအော်ဂနစ်တွေဒီမှာရှိပါကာဗွန်ဒိုင်အများကြီးပါလို့အယောင်ကမဲနေပါတယ
်။အပလီချီယန်တောင်တန်းတွေပေါ်ကထင်းယူပင်တွေရဲ့90ရာခိုင်နှုန်းတစ်ခုတ်တာနဲ့ကြောင်မီသွေးမိုင်းတွေကြောင့်ဆုံးရှုံးခဲ့ရပါတယ်။စွမ်းရင်အတွက်ကြောင်မီသွေးကိုမီးရှို့တဲ့နေ့ကလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ပို့ပြီးတော့ရောက်စေခဲ့တာပါ။ကာဗွန်ဓာတ်ငွေတွေကိုဖယ်ရှားနိုင်ဖို့တောက်တွေလိုတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ကန်တကီတက္ကသိုလ်ကခရစ်ဘာဒန်ကတော့အခုလိုပြောပါတ
ယ် But here in the temperate region of the world in Appalachia 4 hours
Appalachian တောင်တန်းတွေကကမ္ဘာမှာတင့်တင့်တဲ့ရာသီဥတုအပူချိန်ရှိတဲ့နေရာပါ Washington DC နဲ့၄နိုင်ပဲဝေးပါတယ်သိပ္ပံတန်းပေါင်းထောင်ချီစိုက်လို့ရမယ်နေရာပ
ါဒါကြောင့်လဲဘာဒန်က Appalachian တောင်တန်းတွေပေါ်မှာ Green Forest ဆိုတဲ့အဖွဲ့တစ်ခုကိုတည်ထောင်ပြီးအပလီချီယန်တောင်တန်းတွေပေါ်မှာအရင်တော့ကြောင်မီးသွေးထုတ်ခဲ့တဲ့ကွင်းပြင်တွေအချမ်းမြင့်ဟက်တာ၄သိန်းလောက်မှာသစ်ပင်တွေကိုပြန်စိုက်နေတာပါ။ဒါပေမဲ့ဒီမျိုးပေါ်မှာသစ်ပင်ဆဲရတာကအခက်အခဲတော့ရှိတယ်လို့ဘတ်တန်ကပြောပါတယ
်။ If you went out and planted trees on these sites, they just didn't grow.
ဒီနေရာကိုသွားပြီးသစ်ပင်စိုက်မယ်ဆိုရင်စိုက်ုံနဲ့မပေါက်ပါဘူး။မြေကတိတ်ချစ်ပြီးရေမဝင်နိုင်ပါဘူး။အမြင့်ကမြေထဲကိုမဖောက်နိုင်သလိုအောက်ဆီဂျင်ကလည်းအဲ့ဒီအနေအထားမှာလဲပတ်နိုင်တဲ့အနေအထားမရှိပါဘူး။
ဒီမြေမှာသစ်ပင်ဆိုင်နိုင်မှုအတွက်ကြည့်ပြီးတော့တိတ်သီးတဲ့မြေကိုခြေလိုက်ပြီးမှအမြင့်ချနိုင်အောင်လုပ်ရပါလေဒီလိုလုပ်တဲ့ဆိုတာကိုလူတွေလက်ခံလာအောင်နားချဖို့ဆိုတာကလည်းတိတ်တော့မလွယ်ခဲ့ဘူးလို့ဘတ်တန်ကပြောပါတယ်ရလကတော့စပြင်နေရပါပြီမြေကိုခြေပြီးဆိုက်ပြတဲ့နေရာတွေမှာတစ်တော်တွေပြန်ထွက်လာနေပါပြီဗာဂျီးနီးယားပြည်နယ်တစ်ခုထဲမှာတင်မြေရိုင်းတွေပေါ်ထင်းယူပင်တွေပြန်ဆိုက်နိုင်ခဲ့တာကြောင့်မြေစည်းပေပါ56သန်းပမာဏလောက်ပြန်ရတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ချက်ချင်းထူးကြမလားပဲဆယ်စုနှစ်ချီဆောင်းအောင်ခေါင်းလဲဆောင်းနိုင်ပါလေတိကံစိတ်ရှိဖို့တော့အဓိကပဲလို့ရှိန်ဂျုန်းစ်ကပြောပါတ
ယ် It's really awesome to see a tree planted 8 years ago that's now waist high but
ငွေရှင်နဲ့လောက်ကစိုက်ခဲ့တဲ့သစ်ပင်ကအခုဆိုခါလောက်ထိမြင့်လာပါလေနောက်ဆုံးတနေ့ကျွန်တော်တို့အစဖြူခဲ့ပါတယ်ပြန်လာထင်းသိမ်းတဲ့အလို့ရဲ့အဓိကကြီးမှန်ချက်အခြေခံကဘာဝကပြန်ပြီးတော့အနိုင်ယူနိုင်ဖို့ပါ
တောအုပ်တွေကိုထင်းသိမ်းတာကရာသီဥတုပြောင်းလဲမှုတွေကိုပြန်ပြီးတော်လှန်ဖို့အကောင်းဆုံးလက်နဲ့ဆိုပြီးကမ္ဘာတော်မှာသိပ္ပံပညာရှင်တွေကပြောနေကြပါတယ်။တဘာဝတရားကြီးကဖြည်းဖြည်းပဲတုံ့ပြန်လှုပ်လှုပ်တယ်ဆိုရင်တော့မှမလှုပ်ဖဲနေတာတော့မဟုတ်ဘူးအလုပ်ဖြစ်တယ်လို့တော့ပြောရပါလိမ့်မယ်ခင်ဗျာ
။ကိုသိန်းထက်ဦးတင်ပြတဲ့သတင်းလောကကိုနားဆင်ရတာဖြစ်ပါတယ်။ဆက်လက်ပြီးတော့နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ဖြစ်ပါတယ်။အမေရိကန် EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာနဲ့ပတ်သက်ပြီးတော့ဒေါ်လာနဲ့တန်ကစီစဉ်တင်ဆက်ပေးနေတာပါခင်ဗျာ။
grim ne tin pya me idiom a thong ga ro
lip service
so da be phit par de sa long paw ga l i p lip ga nok kha s e r v i c e service ga de khu khu ko lou saung pi da so ro squid khun ye dai yai thi be ga ro nok ne de khu khu ko lou saung pi da po lip service de lai phet de kriya ga ro g i v e give da ma mho pay pay ဖြစ်ပြီးတော့ give lip service ဒါမှမဟုတ်ရင် pay lip service လို့ပြောလို့ရပါတယ် idiom တွေပဲကတော့တခုခုကိုလုပ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါနားချကောင်းအောင်အပြောတသက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
They paid lip service that the elections will be free and fair, but they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလုံထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair.But they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုပ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုပ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Give lip service.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်အီဒီယန်အသုံးသောအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပါမယ်။လက်သက်ခြေသက်တွေဟာခန္ဓာကိုယ်ကျန်းမာရေးကိုထင်ဟပ်နေပြီးတော့ဂရုတစိုက်ထင်းသိမ်းမှုအရေးကြီးတယ်လို့ရေပြားအထူးဆရာဝန်တွေကထောက်ပြကြပါတယ်။လက်သက်ခြေသက်တွေကနေကိုယ်ခန္ဓာမှာဘလို့ယောဂါတွေဖြစ်နေတာကိုဖြစ်နေတယ်ဆိုတာကိုပြနေပြီးတော့လက်သက်ကြိုက်တာ၊လက်သက်ခြေသက်ညက်တာ၊လက်သက်နီခြေသက်နီဆိုတာအပါအဝင်လက်သက်ခြေသက်တွေကိုဘလို့ဂရုစိုက်ထင်းသိမ်းနေမှာတည်းဒီအကြောင်းတွေကိုမြန်မာနိုင်ငံကရေပြားအထူးဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ
Okay, ရေပြားကျုပ်ဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခေါက်တည်းတုန်းကဒီလက်သေးခြေသေးတွေရဲ့လှုပ်ဆောင်ပုံအခမ်းအနားနောက်သူတို့ရဲ့တိဆောက်ဖို့နဲ့ကြည်ထွားဖို့ပြီးတော့အဖြစ်များတဲ့ဒီလက်သေးခြေသေးပြဿနာတွေအကြောင်းကိုကျွန်တော်တို့အသေးစိတ်တွေပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေခန္ဓာကိုယ်ကျန်းမာရေးမှာလက်သေးရဲ့အရေးပါပုံနဲ့နောက်ဒီလက်သေးကိုက်ခြင်းအကြောင်းပြီးတော့လက်သေးခြေသေးတွေကိုဘယ်လိုထိန်းသိမ်းသင့်တယ်ဆိုတာကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ခန္ဓာကိုယ်ကျန်းမာရေးမှာလက်သေးရဲ့အရေးပါပုံကိုစပြီးတော့ရှင်းပြပေးပါလားဆရာလက်သေးခြေ
သေးကကိုယ်ခန္ဓာကျန်းမာရေးမှန်ဆိုလည်းမှန်တယ်ပရင်းမောက်ဆိုလည်းမှန်တယ်ပြေမောင်နေဒီအဲကိုလမ်းမြင်နိုင်လို့ခုခဏအတွင်းမှာတခုခုဖြစ်ရင်လက်သေးကြီးသေးမှလည်းပြဿနာဖြစ်တတ်တယ်။ဥမာပြအသေးယောဂါဆိုရင်လက်သေးကြီးသေးအားလုံးကဖြူလာတတ်တယ်။ဥမာကြောက်ကဲ့ယောဂါတွေမှာဆိုရင်တော့တဝက်ဖြူတဝက်ပန်းရောင်ကြောင်တစ်သေးအခြေလက်သေးအောက်မှာနေရာတွေတွေးကြည့်မှုအစင်းတွေပေါ်လာတာဒါမျိုးဆိုရင်တော့နှလုံးယောဂါတွေသတိပြုရတယ်။နောက်တစ်ခါအဆုတ်ယောဂါတွေမှာဆိုရင်လက်သေးယူဝါနာလက်သေးထူထူသုံးလုံးကြီးတွေဖြစ်လာတာလက်သေးအခြေရနေပြီးတော့လက်သေးကြီးသေးအတက်ထွက်နေတာဟိုအထွက်နေတာမျိုးပေါ့နော်။နောက်တစ်ခါစီးကျူဝင်လာခြင်းတွေရဲ့လက်သေးတွေကတော့ဝါချင်းချင်းအရောင်ဖြစ်နေပြီးအောက်ခြေမှာနီးစလိုလိုပြားစလိုလိုပုံမှန်မဟုတ်ဘူးပေါ့နော်။နောက်တစ်ခါသွေးအနေယောဂါခြင်းတွေဆိုရင်တော့လက်သေးအားလုံးကဖြူပြော့ပြော့ဖြစ်နေတယ်။တချို့ဆိုရင်လက်သေးအခုံးလေးကမညီညာပဲခွတ်တော့ခွတ်
။ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီလက်သေးနဲ့ပတ်သက်လို့ရှိရင်လက်သေးကြိုက်တာအချင်းတချို့ရှိတာလည်းတွေ့ရပါလေဆရာ။အဲ့တော့လက်သေးကြိုက်တာနဲ့ပတ်သက်လို့ရော
လက်သေးကြိုက်တာလည်းတွေ့ရများတယ်ဗျာ။သူကကြလက်သေးယောဂါမဟုတ်ဘူး။ကလေးတချို့လူကြီးတွေတော့မှလက်သေးကြိုက်တတ်တယ်အဲဒါကလေးပဲဖြစ်စီလူကြီးပဲဖြစ်စီလက်သေးကြိုက်တာစိတ်လုံရှားပြီးတော့စိတ်ပူပန်မှုများနေတယ်ဆိုတာကိုလာပြတာအဲဒါကြိုက်တဲ့အတွက်ကြောင့်မို့လက်သေးပုံစံပြတ်တန့်သလိုမျိုးလက်သေးကနေတစ်ချက်တစ်ခါတစ်ခါကနေလက်သေးကိုအပြန်အလှန်ပိုးဝင်တတ်တယ
်ဟုတ်ကဲ့ဆရာကြီးအဲဒါဒီလက်သေးကြိုက်တာကိုမကြိုက်အောင်ပေါ့နော်ကာကွယ်နိုင်တဲ့အနေထားရှိလားဆရာကြီ
းကျန်ဆိုပျောက်ကျင်နေဆိုရင်တော့ဒီလက်သေးမှာအနံ့အညသာဆိုးတဲ့လက်သေးဆိုးလေးကိုလိမ့်သေးကိုလိမ့်ထားပြရတယ်ကလေးကိုအဲ့တော့ကလေးကကြိုက်တဲ့အခါကျတော့အရသာဥမာခါးတဲ့ဟာလိမ့်ထားရပေါ့ဗျာလက်သေးမှာ လက်သေးကြိုက်တဲ့အခါကျတော့ရှာမှာအဲ့ခါရဲ့ရတာဝင်သွားတော့မနစ်သေးဘူးပေါ့မနစ်သေးတဲ့အခါကျရင်တစ်စီးနဲ့ကြိုက်တဲ့အချင်းရော့သွားတတ်တယ်အဲ့ဒီရဲ့စိတ်ပူပန်တာကတော့တကယ်လို့သိညာတယ်ဆိုရင်တော့စိတ်ရောဂါဆရာအောင်လည်းတော်တော်ကြာပါပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးကြိုက်တာမှာဒီလက်သေးရဲ့ပတ်ဝန်းကျင်ဒီအသားတွေမှာပေါ့ဗောနော်ထိခိုက်ပြီးတော့အနာတွေဖြစ်တဲ့အနေအထားမှာရော
အဲ့ဖြစ်တာပေါ့သူကကြိုက်တယ်ဆိုတော့စတေးနဲ့အများကြီးထိနေတာဟုတ်အဲ့တော့စတေးဆိုတာရေမဟုတ်ကျွန်တော်ရှင်းမှာပြောခဲ့တယ်ဆိုတော့ရေနဲ့ထိတွေ့အများကြီးတော့တချို့လက်သေးတွေကပျက်စီးတတ်တယ်လေပြဿနာဖြစ်တယ်အခုကျတော့စတေးနဲ့ဒီစတေးမှာပါပါတယ်ဆိုအခြားအစာချင်းအင်ဇိုင်းတွေပါတယ်ဗျအစာချင်းအင်ဇိုင်းတွေဆိုတာစားတယ်ဥပမာဆိုရင်သမင်းဆိုရင်တစ်ပြေးချင်းပျော်သွားတယ်ကျွန်တော်သမင်းပါးစပ်ထဲမှာဝါးတယ်ဆိုတာပျော်သွားတယ်ဆိုတာကိုက်လို့တခုလည်းမဟုတ်ဘူးသတိနဲ့ရောဇတိရဲ့အစာချင်းအင်ဇိုင်းတွေကြောင့်ပျော်သွားတာပျော်သွားတာအဲ့တော့သူနည်းပြီးသွားပဲလက်သေးလက်သေးရည်ရာအိုက်ဘင်းနာတော့ ਆਈ လက်သေးပန်းကုံအဲ့နေရာလေးကအရင်ညူတာ哦အဲ့တော့ကိုက်နေရဲဆိုရင်သတိနဲ့ထိပြီးတော့အဲ့ဒီလက်သေးပန်းကုံလက်သေးတော့ ਆਈ မှာပြဿနာကြီးဖြစ်တတ်တယ်ဗျ
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးတွေကိုထိသေးကယူဆိုင်ဖို့အရေးကြီးတဲ့ခါကျတော့အဲ့ဒီအတွက်ကိုဆရာဘယ်လိုအကြံပြုနိုင်လဲ
ဒီလက်သေးခြေသေးပြဿနာရအဖြစ်များတယ်ဒီတိုင်းလိုဖြစ်တတ်တယ်ဒါမှမဟုတ်လို့ပထမဆုံးအနေနဲ့လက်သေးခြေသေးတွေပုံမှန်တန်းချင်းပေးဖို့လိုပါတယ်၆အောင်ထားပေးပါအဲ့ဒါဆိုရင်ပိုးမွားတွေကင်းနေစေတယ်ยีซูนี่แหละยีซูนี่แหละสุราเมียเนี่ยปูเหมือนเลยน้องตะกาละเซจีเซ่อยู่ညှက်တဲ့အခါမှာยีစိန်ကြီးမှညှက်ရင်တဲသေးတွေကยีဝင်ပြောပျော့ပြောင်းတဲ့အတွက်ပူမှုတွေကူတယ်น้องตะกาฉีเซ่တွေထူထူညှက်ရခဲ့ရင်လည်းအဲ့လိုပဲฉีเซ่တွေကြောက်ပူပြီးထူတယ်အထူးဖြင့်ฉีမฉีเซ่တွေဆိုအရန်ထူတယ်ဆိုတော့ပြလို့မရဘူးအဲ့လိုမျိုးဆိုရင်ยีကျက်ပြီးနေရဲ့ကိုဖလားတဝက်တော့ပေါ့နော်အဲ့ဒါကိုစားပြီး the pet စားဆုံးပေါ့နော်ဒီဆုံးကြတော့ထည့်ထည့်ပြီးတော့သာရေရှားချက်ပြီးနေရေပေါ့နော်အဲ့ဒါ9မိနစ်10မိနစ်လောက်ခြေသေးတွေစိအဲ့ဒါအရင်ပြော့သွားပြီးတော့မှညှက်ပူကောင်းတာတွေ့ပြီနောက်တစ်ခါလက်သေးထိတ်ခြေသေးထိတ်ညှက်တဲ့အခါမှာသူအများစုကဝိုင်းဝိုင်းကိုကိုလေးညှက်တယ်အဲ့လိုတိုင်းနေတော့မညှက်ပါနဲ့လက်သေးထိတ်ခြေသေးထိတ်လေးကိုအားရှိဖို့လို့တဲ့တဲ့ညှက်တင်တယ်အဲ့ညှက်တဲ့အခါမှာလည်းတကယ်ထည့်တဲ့လက်သေးညှက်လို့ကတ်ကြည့်လို့သုံးပြီးညှက်တင်တယ်အဲ့လိုမျိုးတဲ့နေတယ်ဆိုရင်ထောက်ကန်မှုအားပူကောင်းတယ်ကိုယ်ရဲ့အခါကျရင်ထောက်ခံမှုနည်းတယ်ပြီးတော့စိုက်ဝင်တာတို့လက်ဆွဲငုံတာတို့ကိုဖြစ်များတယ်ဆိုတာတွေ့ရ
ဟုတ်ကဲ့နောက်ထပ်ရောရှိသေးလားဆရာကျွန်
တော်ပြောခဲ့တဲ့လက်သေးဟိုအခြေအနေနှမ်းမှာအဖတ်လေးကြီးရှိတယ်ကျူတီကယ်လို့ခေါ်ရပေါ့နော်အဲ့နေရာတွေတချို့ကဥမာအထူးဖြစ်ပြဆိုင်နေမှာတွားရင်လေမျိုးစလုံးတွေပေါ့လက်သေးလာပြင်ဆိုင်နေတချို့မှာဒါမှမဟုတ်လေတချို့ဟိုလမ်းထိပ်တွေလမ်းကြောင်းတွေမှာလက်သေးကိုတောင်းနဲ့လုပ်ပေးတဲ့တန်ဟိုညှက်ပေးတဲ့လူတွေရှိတယ်အဲ့လူတွေဆိုရင်အဲ့ကျူတီကယ်လို့ခေါ်တဲ့အဖတ်လေးကြီးကိုချစ်ပလိုက်တယ်ချစ်ချင်းပြီးတော့အဲ့ထွက်လာတယ်ကမာလာတယ်မာလာတဲ့ခါကျတော့ကိုကတခါသွားရအောင်သွားတဲ့ခါကျတော့အဲ့မာရင်းနေအောင်သူကချစ်ပြီးလိုက်ခဏကောင်းတယ်ဒါပေမဲ့ပြန်ထွက်လာရင်သူကအမာလေးပြန်ထွက်လာသူလူချင်းကအများအများလို့သူစီသွားနေအောင်အဲ့လိုမျိုးလုပ်တတ်တယ်အဲ့တော့ကိုကညှက်တာပဲဖြစ်ဖြစ်တခြားလူကချစ်ပြစ်တာပဲဖြစ်ဖြစ်အဲ့တဲ့ကျူတီကျဲလို့ခေါ်တဲ့အခြေအနေကိုမချစ်ပြစ်ပါနဲ့လို့ဘာလို့ချစ်ပြစ်တဲ့ခါကျရင်လည်းလက်သေးကဟသွားပြီးတော့ပိုးဝင်တတ်တယ်ဆိုတာလည်းအရေးကြီးတယ်ဗျနောက်တစ်ခါလေလက်သေးညက်ပြီးတဲ့အခါကျတော့လက်သေးစုံကိုညှိတာပေါ့ဒီစင်းလေးကြီးနဲ့လေညှိတဲ့အခါကျရင်တစ်ကျန်းတာကြီးမသုံးပါနဲ့လူရာလေးလိုပဲသုံးပါဆိုတာလေအရေးကြီးတယ်နောက်တစ်ခါတချို့ကြီးကျတော့ခြေသေးကြီးဓာတ်ရဲကိုခြုံနဲ့ဥမာကကန်ကြောင်းလိုဟာမျိုးလေးတင်အပ်လိုဟာမျိုးလေးတွေနဲ့ထည့်ပြီးတော့ကလိပဲကိုယ်တော်ထုတ်ပြီးအဲ့အရာကြီးလုပ်တတ်တယ်အဲ့ဒီအလုပ်ကမလုပ်ပါနဲ့အဲ့တော့ပိုးဝင်တတ်သွားတယ်ကြည့်တယ်လက်စင်ငုတ်တတ်ပါတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီလက်သေးထိမ့်သိမှုအပိုင်းမှာဒီအလှနဲ့ပတ်သက်လို့ပေါ့နော်ဒီလက်သေးနေဆိုးတာကရောလက်သေးချက်မကြီးတဲ့ဘယ်လိုနေထားရှိလဲဆရာကြီ
းလက်သေးနေဆိုးတာကတော့လူတိုင်းလူလိုမျိုးသူပြည့်အမျိုးသမီးလိုင်းလိုဒါတစ်ချိန်မှတစ်ချိန်တော့ဆိုးတာပဲဘာလို့ကျော်လက်သေးနေခြေသေးနေရခင်းနေတာ ਉਹ အရန်ဆွဲဆောင်လဲလှပမှုကိုကုစားပြုရဲဆိုတော့ဆိုးကြတာပဲအဲ့တော့မဆိုးအောင်လို့မဆိုးလို့ဒါစနေ့ကြနေမှလမ်းမှဆိုးမယ်နေမှလမ်းမှနေဖြတ်ဖို့လိုပါတယ်ဒီလက်သေးခြေသေးကိုပဲစိုးပြီးတော့ဘေးနားကနေတဲ့လို့ခေါ်တဲ့ဒီပန်းကုန်းနေရာကြီးအဲ့အဲ့နေရာနောက်ဘေးနားကရေပြားအသားကြီးကိုတန်းနေတော့မထိအောင်စိုးရမယ်။ဘာဖြစ်လို့ဆိုတော့ဒီလက်သေးခြေသေးစိုးစည်းဆိုတာကဓာတ်ရည်ရာပစ္စည်းဖြစ်တယ်။နောက်ဖြစ်တဲ့ဥစ္စာဆိုရင်ပင်နာလို့ခေါ်တဲ့ရေပြား60ရဲ့ဟာကြီးပါတဲ့အခါကျတော့အရန်ပွန်းတဲ့အခါကျရင်ခြောက်သွားပြီးတော့ပန်းကုန်းပြည့်ပြီးတော့ပိုးဝင်တတ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ဒါကတော့ကိုမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုအလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေကြားဒေသကသတင်းတောက်တွေစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
သ တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဝါဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တင်းရင်းသားတွေတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းမှာလက်နက်ကိုင်အဖွဲ့တွေကနေရွာသားတွေကိုပြစ်မှတ်ထားပြီးမိုင်းမထောင်ကြဖို့ကြေးရွာအုပ်ချုပ်ရေးမှူးကပန်ကြားလိုက်ပါတယ်မလေးရှားနဲ့အိန္ဒိယနိုင်ငံမှာခုလုံခွင့်မပေးတော့တဲ့ချင်းဒုက္ခသည်တွေကိုချင်းလူမှုရေးအသင်းနဲ့အစိုးရအဖွဲ့တို့ကနေကူညီဆောင်ရွက်ပေးသွားမယ်ဆိုတာနဲ့ KNU ကနေငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်မှုတွေကိုယာယီဆိုင်းငံ့ထားပြီးတော့အလို့သဘောတွေ့ဆုံမှုလမ်းကြောင်းကနေတဆင့်ဆွေးနွေးသမဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါတရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီနဲ့ KNU အောက်ခြေတပ်ဖွဲ့တို့အကြားနယ်မြေအငင်းပွားနေကြတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးကြောင်ရှာကွင်းမှာနလအတွင်းမြေမြုပ်မိုင်း၃ကြိမ်ပတ်ကွဲဒဏ်ရာအသီးသီးရရှိခဲ့တဲ့အတွက်လက်နက်ကိုင်အဖွဲ့တွေအနေနဲ့ရွာသားတွေကိုပြစ်မှတ်ထားပြီးမိုင်းမထောင်ကြဖို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးကပန်ကြားလိုက်ပါတယ်ဒါအပြင်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC အပါအဝင်အပြစ်ရစောင့်ကြည့်ရေးအဖွဲ့များနဲ့မီဒီယာအဖွဲ့တွေလည်းလာရောက်လေ့လာကြည့်ရှုစောင့်ရှောက်ပေးဖို့ဒေသခံတွေကစားအလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးနိုင်တင်ဆန်းကပြောပါရယ်အော်တိုဘာလကနေနိုဝင်ဘာလအထိအဲ့ဒီဒေသမှာမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တဦးအပါအဝင်ရွာသား2ဦးမြေမြုပ်မိုင်းနင်းမီလို့ကြေတော့ဖြတ်တောက်ခဲ့ရတဲ့အထိဒဏ်ရာရရှိခဲ့ပါတယ်အဆိုပါကြောင်ရှာကွင်းဒေတာတဝိုက်မှာဒေတာခံမွန်တိုင်းရင်းသားတို့ရဲ့ဒွိနီချန်နဲ့ကွန်းတီချန်စုစုပေါင်းဧက400ခန်းရှိပြီးအခုအခါကွန်းတီစုချိန်ဖြစ်တဲ့အတွက်အချိန်မီမခူးနိုင်ရင်တီးနံတွေဆုံရှုံရလိမ့်မယ်လို့သူကဆိုပါတယ
်မလေးရှားနဲ့အိန္ဒိယနိုင်ငံမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေကိုဒုက္ခသည်ဖြစ်ခုလုံခွေပေးတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဆုံးဖြတ်ချက်ကြောင့်နေရက်ကိုပြန်လာလို့တဲ့ချင်းဒုက္ခသည်တွေကိုချင်းလူမျိုးရေးသိမ်းရန်ကုန်နဲ့အစိုးရအဖွဲ့တို့ပူးပေါင်းပြီးဂူကြီးဆောင်ရွက်ပေးတော့မှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးချင်းလူမျိုးရေးသိမ်းကတာဝန်ရှိသူတွေဟာနိုဝင်ဘာ3ရက်နေ့ကနိုင်ငံတော်ဒုတိယသမ္မတဦးဟင်ဒရီဖန်ထီယူနဲ့သွားရောက်တွေ့ဆုံခဲ့ကြပြီးနိုင်ငံခြားရောက်ချင်းဒုက္ခသည်ရေးကိုပူးပေါင်းဂူကြီးဆောင်ရွက်ကြဖို့သဘောတူညီခဲ့ကြတယ်လို့ချင်းလူမျိုးရေးသိမ်းဥက္ကဋ္ဌဦးပီတာကျောင်းကပြောပါတယ်နေရက်ကိုပြန်လာလို့တဲ့ချင်းဒုက္ခသည်တွေဟာအကူအညီလိုအပ်ရင်ချင်းလူမျိုးရေးသင်းထံဆက်သွယ်ရမှာဖြစ်ပြီးလေစိတ်မှလာကြတာအိမ်တော်စုစီးရင်တဲ့အမှတ်ပုံတင်လုပ်ပေးတာနေစရာနေရာမရှိတော့တဲ့သူတွေအတွက်အသက်နိုင်ဆုံးကူညီသွားမယ်လို့ဥပိ္ပဒါကျောင်းကပြောပါတယ်
ရခိုင်ပြည်ကြောက်ဖြူမြို့မှာတိဆောက်မဲ့ရင်းနှက်စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေရဲ့သဘောထားအတိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ကိုနိုဝင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးစီးပွားရေးစုံစီမံကိန်းနဲ့ပတ်သက်ပြီးဒေသခံရခိုင်လူထုနစ်နာမှုမရှိစေရေးပွင့်လင်းမြင်သာမှုနဲ့တည်အချက်လက်မှန်ကန်စွာသိရှိခွင့်ရရှိရေးအတွက်ဒေသခံလူမှုအဖွဲ့အစည်းတွေအပါအဝင်ရခိုင်ပြည်သူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းအကောင့်ထဲပေါ်ဖို့အတွက်မူပေါင်းသဘောတူညီချက်ကိုနိုဝင်ဘာလ၈ရက်နေ့ကနေပြည်တော်မှာရှိတဲ့စီးပွားရေးနဲ့ကုသရေးဝန်ရင်းဝန်ကြီးဌာနမှာနှစ်ဖက်တာဝန်ရှိသူတွေစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီစီမံကိန်းကရရှိလာမယ့်အကျိုးမြတ်ကိုတော့တရုတ်ဘက်က90ရာခိုင်နှုန်းနဲ့မြန်မာဘက်က30ရာခိုင်နှုန်းပိုင်ဆိုင်ကြမှာဖြစ်ပါတယ်။စီမံကိန်းနဲ့ပတ်သက်ပြီးအစိုးရအပါအဝင်ကုမ္ပဏီတွေကဒေသခံတွေနဲ့လာရောက်တွေ့ဆုံရှင်းလင်းတာမရှိသေးလို့ဒေသခံတွေနစ်နာမှုမရှိအောင်ဘယ်လိုလုပ်ဆောင်မယ်ဆိုတာမသိရသေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့ကျောက်ဖြူမြို့ခံတွေကပြောပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်အလှူမှုဆောင်ဖွဲ့ဝင်ပန္နာရီမှုပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမင်းထိုင်အောင်ဟန်ကိုပါတီလုပ်ငန်းတာဝန်ကနေရပ်ဆိုင်းလိုက်တယ်လို့မွန်ပြည်နယ် NLD ပါတီဥက္ကဋ္ဌဒေါက်တာခင်ဆောင်ကပြောပါတယ်ပါတီလှုပ်မှုဆောင်နဲ့ပါတီလုပ်ငန်းတာဝန်ရပ်ဆိုင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအကြောင်းရင်းအတိအကျကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ငွေကြေးအချုပ်ရှင်းကြောက်တော့မဟုတ်ဘူးလို့ပါတီကပြောပါတယ်ဦးမင်းထင်အောင်ဟန်ကိုပါတီအလှုပ်မှုဆောင်ဖွဲ့ဝင်နဲ့လုပ်ငန်းတာဝန်ရပ်ဆိုင်ရတဲ့အကြောင်းရင်းကိုတရားဝင်စာထုတ်ပြန်ပြီးမှပဲအပြည့်စုံပြောကြားမယ်လို့ NLD ဗဟုလုပ်မှုဆောင်ဖွဲ့ကပြောရေးဆိုခွင့်ရှိသူသောက်သားမျိုးညွတ်ကပြောပါရယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်သူဖြစ်တဲ့ဦးမင်းထင်အောင်ဟန်ပြည်နယ်ဆိုရဖွဲ့ဝင်လက်စစ်စွမ်းရည်နဲ့စက်မှုဝန်ကြီးဖြစ်ခါအခံရကနေပါတီကနှုတ်ဆက်ခိုင်းလို့2018ခုနှစ်မေလကဝန်ကြီးဖြစ်ကနေနှုတ်ဆက်ထားသူဖြစ်ပါရယ်
ကရင်ပြည်နယ်မြန်ကလေးတန်လေးထောင်ပိလက်မြေစက်ယုံမှာတော်မီရဲစွမ်းအင်နဲ့ပြန်လဲလဲပတ်ဖို့စီစဉ်နေတာနဲ့ပတ်သက်ပြီးအနီးအနားနေဒေသခံတွေကကန့်ကွက်လိုက်ပါတယ်ဒေသခံတွေကန့်ကွက်တဲ့အကြားလက်ရှိချိန်မှာတော်မီရဲတည်ဆောင်ပြီးတိုးလောင်နေတာရှိတဲ့အတွက်အခုလိုထပ်မံကန့်ကွက်တာဖြစ်တယ်လို့ဒေသခံတဦးဖြစ်တဲ့ခွန်ပန်းလိုင်ကဆိုပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားအစည်းအရုံးကနေငင်းကြေးလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်မှုတွေကိုယာယီဆိုင်ခံထားပြီးတော့အလွတ်သဘောတွေ့ဆုံဆွေးနွေးမှုလမ်းကြောင်းကနေတဆင့်ဆွေးနွေးအဖြေရှာသွားမယ်လို့နိုမလာ၁၀ရက်နေ့6ချိန်မြောက်ဘို့အမြဲတမ်းကော်မတီအစည်းအဝေးကျင်းပအပြီးမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငင်းချမ်းရေးဖို့ဟူဒါနာ NRPC ဥက္ကဋ္ဌတောင်အောင်ဆန်းစုကြည်စီကိုလည်းလက်တလောကျင်းပပြုလုပ်မယ်အစည်းအဝေးတွေမှာပါဝင်တက်ရောက်တာကိုယာယီဆိုင်းငှထားမယ်လို့ KNU ဥက္ကဋ္ဌဘူမူကြီးစောမူသူစေဖို့ကနေစာသားဆောင်တိတရေးသားပေးပို့ခဲ့ပြီဖြစ်တယ်လို့ KNU ထွေထွေသွင်းရေးမှူးချုပ်ဘဒိုစောတာသူမူကနေပြောပါတယ်
စတေးရာစုပြည်လုံးအစည်းအဝေးတွေမှာအဖြေကောင်းရလကောင်းရရှိချင်တဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့နိုင်ငံရေးသဘောတူညီချက်တွေကိုအရင်ရအောင်လုပ်ဖို့လိုတယ်ဆိုတဲ့အခြေခံနဲ့ကျွန်တော်တို့ကြားမှာသဘောတူထားတာရှိပါတယ်။ဒါပေမဲ့ဒီနိုင်ငံရေးသဘောတူညီချက်တွေကိုရအောင်လုပ်ဖို့ဆိုတဲ့နေရာမှာလည်းထပ်ပြီးတော့တည်ဆုတ်နေတာဖြစ်ပါတယ်။အဲအတွက်ကြောင့်ဒီနိုင်ငံရေးသဘောတူညီချက်ကိုရအောင်ဖော်ဆောင်တဲ့နေရာမှာဒီတည်ဆုတ်မှုတွေကိုအရင်အလွတ်သဘောဆွေးနွေးပွဲတွေကနေကြော်လွှားဖို့လိုပါတယ်။အဲအတွက်ကြောင့်အချိန်ယူဖို့လိုတယ်။အဲအတွက်ကြောင့်ကျွန်တော်တို့ဆရာကြီးရဆိုင်ကြတာဖြစ်ပါတယ်။
တဖက်မှာလည်း NCA ကိုလိုသလိုအသေးပဲဖွေးဆိုပြီးတော့အသုံးချနေတယ်လို့လည်း KNU ဘူဟုကော်မတီတွေကသုံးသပ်ခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်အတွင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုတော့ဘသူစောတာတူမူကအခုလိုဆက်ပြောသွားပါတယ်
။ဒီမှာ NCA framework ထဲမှာဆိုရင်ကျွန်တော်တို့မျိုးသားရှင်းနိုင်ငံရေးရှင်းလင်းပွဲတွေကျင်းပမယ်ဆိုပြီးတော့ကျွန်တော်တို့လက်ခံထားကြတာရှိပါတယ်။ဒါပေမဲ့အမှန်တကယ်ကျတော့မျိုးသားရှင်းနိုင်ငံရေးရှင်းလင်းပွဲတွေကိုနားလေတဲ့ပုံစံကကျွန်တော်တို့ stakeholder ကြားမှာမတူညီကြပါဘူး။အဲ့အတွက်ကြောင့်မျိုးသားရှင်းနိုင်ငံရေးရှင်းလင်းပွဲတွေကျင်းပနေရမှာလဲလှုပ်လို့ရတဲ့နေရာလှုပ်လို့ရတယ်တချို့နေရာလှုပ်လို့မရဘူးစသည်ဖြင့်ကျွန်တော်တို့မှာအဲ့ဒီအခက်အခဲတွေကြုံနေရပါတယ်အဲ့ဒါကတော့ကျွန်တော်တို့မှာကွာဟမှုတွေပေါ့နော
်ပြည်ရတန်ရနာလက်နက်ကင်တော်လှန်ရေးအဖွဲ့တွေရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကိုဦးဆောင်နေတဲ့ KNU အနေနဲ့အခုလိုဆိုင်းငါလိုက်တာဟာငင်းချမ်းရေးလုပ်ငန်းစဉ်တွေကိုအတော်လေးကမောက်ကမဖြစ်စေတယ်လို့ချင်းမျိုးသားတပ်ဦး CNF ဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျာမောင်စာခေါင်ကအခုလိုဆိုပါတယ်
တော့မလာမကုန်မှာပြန်တွေ့ပြီးတော့ဒီစီတွဲမင်္ဂလာခံကျင်းပဖို့ပါဖို့ကျွန်တော်တို့ပြင်ဆင်ထားတဲ့ဟာလည်းခုထိလုံးလုံးမရတော့ဘူးဆိုတော့ငင်းချင်းဖြစ်စဉ်တစ်ခုလုံးကတော့တော်တော်လေးကမုကမတော့ဖြစ်နေပါတယ
်ထို့အထူးရှမ်းပြည်ပြန်လည်တီထောင်ရေးကောင်စီ RCSS ကလည်းပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီစစ်စစ်မှပါဝင်နေတာကိုပြန်လည်သုံးသပ်မှဖြစ်ပြီး JMC စစ်စစ်စည်းဝေးတွေကိုလည်းတက်ရောက်မှာမဟုတ်ဘူးလို့နိုဝင်ဘာလပထမပတ်ထဲမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
ဆက်ပြီးတော့လက်နက်ကင်တပ်ဖွဲ့တွေများပြားပြီးတိုက်ပွဲတွေအစင်မပြတ်ဖြစ်ပွားနေတဲ့ရှမ်းပြည်နယ်ထဲမှာမြေမြုပ်မိုင်းတွေမကြာခဏပောက်ကွဲမှုဖြစ်ပွားနေပါတယ်။နိုဝင်ဘာလ17ရက်နေ့ကကြောက်မဲမြို့နယ်မှာရောမူဆယ်မြို့နယ်မှာပါနှစ်နေရာမိုင်းတွေပောက်ကွဲတာကြောင့်ဒေသခံတွေသေချာတန်ရာရရှိခဲ့ပါတယ်။ဒီကြောင့်အသေးစိတ်ကိုတော့နမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ်။
နိုဝင်ဘာလ17ရက်နေ့နနက်ပိုင်းမှာကြောက်မဲမြို့ခုံငင်းကျေးရွာခုံငင်းတဒါနာမှာမိုင်းပောက်ကွဲတာကြောင့်အမျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာရသူအနက်လွေခန့်မြင့်တယောက်မန္တလေးဆေးရုံအပေါ်မှာတိတ်ဆုံးသွားခဲ့ပါတယ်။ကြံတဲ့အမျိုးသမီး2ဦးကတော့ကြောက်မဲဆေးရုံကြီးမှာဈေးကူတမှုခံယူနေရပါတယ်။အခုလိုဒေသခံရွာသားတွေသွားလာနေတဲ့လမ်းပေါ်မိုင်းထောင်တဲ့လောက်ရအပေါ်ရှုတ်ချကြောင်းအမ်တမောက်လူမှုကူညီရေးအသင်းကြောက်မဲမြို့ကကိုအပန်းကပြောပါတယ်။
ဒီနှစ်ထဲမှာတော့ဒီပေါက်ကွဲတာတော့တော်တော်များတယ်။ဘယ်အဖွဲ့ရှိမှုဆိုကျွန်တော်ကတော့ဒီအခုတို့လှုပ်တဲ့ပုံစံကကျွန်တော်ရှုပ်ချတယ်။အများသွားတဲ့လမ်းမအပေါ်မှာဖြစ်နေတော့ဒီလူလူတို့ကိုပဲဥတီပြီးပြတ်မှတ်ထားနေသလားလို့တော့အောင်းမေးရတယ်တစ်ခါတည်
း။အလားတူမူဆယ်မျိုးစုံစော်ရက်ကွက်မှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုမှာတော့အသက်17နှစ်အရွယ်ကလေးတဦးတေဆုံးပြီး12နှစ်အရွယ်ကလေးကတော့ဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ3ကလည်းမူဆယ်မျိုးနှံတောင်းရွာနဲ့ပန်ဆိုင်းရွာအကြားမှာမိုင်းပေါက်ကွဲတာကြောင့်အမျိုးသမီးတဦးဒဏ်ရာရရှိပြီးတဦးတည်ဆုံးခဲ့ပါတယ်။လက်ရှိအနေထားအရမူဆယ်မျိုးမှာလုံခြုံမှုအားနည်းနေတယ်လို့ဒေသခံစိုက်ရီကအခုလိုပြောပါတယ
်။မကြာခဏပုံပေါက်ပေါက်နေတာကတော့ကျွန်တော်မူဆယ်မျိုးအတွက်လုံခြုံမှုလုံးဝမရှိဘူးပေါ့ဗျာ။ပြောမယ်ဆိုရင်ဒီပုံပေါက်ပြီဆိုရင်ကျွန်တော်အမြင်နေတယ်ပေါ့နော်။သူတို့ပဲလောက်တာပဲဖြစ်နိုင်တယ်။ဒီ video set တွေလည်းနာမည်ပဲရှိတယ်ပေါ့ဗျ။ တကယ်ပြည်သူဘက်ကိုရက်တည်တာလုံးဝမရှိဘူးအခုဒီပြည်သူတွေကလည်းရက်ွက်တိုင်းလိုလိုလက်ကင်းတွေလုံးကြပါတယ်ရက်ွက်လုံးချုံရေးအတွက်ပေါ့နော
်ဘယ်အဖွဲ့ထောင်ထားတဲ့မိုင်းဆိုတာတက်အမပြောနိုင်ပေမဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ရှမ်းပြည်နယ်အတွင်းလက်နက်ကင်တပ်ဖွဲ့တွေရဲ့မိုင်းလို့ယူဆနေကြပါတယ်မိုင်းပောက်ကွဲမှုတွေရော့ကြအောင်လူထုအန္တရာယ်မဖြစ်ပွားအောင်လူထုကိုမိုင်းရှင်းလင်းရေးအသိပညာပေးမှုတွေများများလုပ်ပေးသင့်လဲလို့စိုင်းရီကတိုက်တွန်းထားပါတယ်
အဲကြောင့်လို့ဒီမိုင်းရှင်းတဲ့ရေးပြီးတော့ဒီဟောပေါ့အတိပညာပေးဟောပြောပွဲတွေများများပေးတင်တယ်လို့ကျွန်တော်ပြောချင်တာပေါ့ဗျာအဲအတိပညာပေးဒီမှာတော့တအားမကြုံခဲ့ဘူးရှိတယ်မရှိခဲ့ဘူးပေါ့နော
်ရှမ်းပြည်မြောက်ပိုင်းမှာအစိုးရစစ်တပ်အပြင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ RCSS SSA နဲ့ပြည်သူစစ်တပ်ဖွဲ့တွေလှုပ်ရှားနေပြီးစစ်ရေးကာလအတွင်းထောင်ထားတဲ့မိုင်းတွေကြောင့်ပြည်သူတွေရဲ့လုံခြုံရေးကိုချိမ့်ချနေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီနဲ့ KNU အောက်ခြေတပ်ဖွဲ့တွေအကြားနှဲ့မြင်အငင်းပွားနေကြတဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းမှာလက်နက်ကိုင်အဖွဲ့တွေကနေရွာသားတွေကိုပစ်မှတ်ထားပြီးမိုင်းမထောင်ကြဖို့ကျေးရွာအုပ်ချုပ်ရေးမှူးကပန်ကြားလိုက်ပါတယ်။မလေးရှားနဲ့အိန္ဒိယနိုင်ငံမှာခေါ်လွန်ခွင့်ပေးတော့မှာမဟုတ်ဘူးလို့ကိုလတ်တမကမဟာမင်းကြီးယုံ UNHCR ရဲ့ဆုံးဖြတ်ချက်ကြောင့်နေရက်ကိုပြန်လာလို့တဲ့ချင်းဒုက္ခသည်တွေကိုချင်းလူမှုရေးအသင်းနဲ့အစိုးရအဖွဲ့ကနေပူးပေါင်းပြီးကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဒါကတော့ BNI အဖွဲ့ဝင်နေကြာဒီသားကသတင်းတော့တွေစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ VOE American တန်ကနေယခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီတိလိုင်းလိုမီတာ1624တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြနေမနေ့ခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆော်ရီကောင်စီရုံးမှာသတင်းတောက်ဂျမန်ခါရှိုဂျီတပ်ဖွဲ့မှုမှာပါဝင်တယ်လို့ဆွဆွဲခံရသူဆော်ရီနိုင်ငံသား18ဦးကိုအမေရိကန်ပြည်ထောင်စုကအရေးယူလိုက်ပါတယ်။အရေးယူခံရသူတွေထဲမှာဆော်ရီအင်ရှင်မင်းသားရဲ့ထိတ်တန်းလက်ထောက်အရာရှိဟောင်းဆော့တ်အယ်ခါတာနီအပြင်ဆော်ရီကောင်စီဝန်ဗိုလ်ချုပ်ကြီးမိုဟာမက်အလိုတာဘီတို့လည်းပါဝင်ပါတယ်။ဥရောပသမဂ္ဂကလည်းဗြိတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်မူကြမ်းကိုမြင်းပယ်တာဟာဗြိတိန်နိုင်ငံကိုလုံးဝမရေရတဲ့လမ်းကြောင်းပေါ်ကိုတွန်းပို့တာဖြစ်နေမယ်။ဒါကြောင့်ဒါကိုအတိပြုဖို့ရအောင်ဆက်ပြီးချိုးဖန်းသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥရောပသမဂ္ဂကနှုတ်ထွက်ရေးဆိုင်ရာဝန်ကြီးနဲ့ပင်စင်ဝန်ကြီးတို့နှစ်ဦးကြက်တဲ့ဗြိတိန်ကနှုတ်ထွက်သွားတာမို့ဒီသဘောတူညီချက်ပေါ်မှာလွှတ်တော်ရဲ့အတိပြုချက်ယာယီအတွက်အလားအလာအားနည်းသွားခဲ့တာပါ။CNN အချိန်တန်သတင်းတောက် Jim Acosta ကိုအင်ဗျူမှာသတင်းပြန်ယူခွင့်အ ਨੇ ဆုံးယာယီခွင့်ပြုနိုင်ဖို့အတွက်အင်ဗျူတော်ကနေပေးတယ်မပေးတယ်ဆုံးဖြတ်ချက်ချဖို့ American ပြည်ထောင်စုတရားသူကြီးကတောက်ကြနေကိုရွှေ့ဆိုင်လိုက်ပါတယ်တရား American ခရင်တရားရုံးတရားသူကြီး Timothy Kelly ကအမှုကိုတောက်ကြနေဒေတာဆန်လို့ချင်းမနဲ့ဆင်နိုင်မှာကြားနာဖို့ရွှေ့ဆိုင်လိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေကိုနိုဝင်ဘာလ15ရက်စက်တမရီနေ့ကမြန်မာနိုင်ငံဘက်ကိုပြန်ပြီးပို့ဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒီအခြေအနေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအနီးကပ်ကြည့်ချက်ပြီးတော့စောင့်ကြည့်သွားမယ်လို့အတွင်းရေးမှူးချုပ်ယုံပြောခွင့်ရကပြောပါတယ်
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပြီးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုညောင်ဝင်းအောင်ဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရယ်စမစ်ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာ။ VOE ကိုနားဆင်ကြကြတဲ့အတွက်သောတာရှင်နဲ့အားလုံးနဲ့နိုင်ငံတကာကသောတာရှင်များအားလုံးကိုကျေးဇူးတင်ရှိပါတယ်။နေ့တင်မှာအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.